Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2018ခုနှစ်မတ်လ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32 လိုင်းလက်မီတာ190 kHz 1905ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ဟုတ်ကဲ့ပါရှင် The Show Reel လို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်နဲ့အယောက်60အမေရိကန်ပြည်အစုတွေကနေတပတ်ထိပ်ဒီတပတ်တွင်မှာထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်တဲ့အပေါ်ရုရှားစိုးရွားကတုံ့ပြန်မဲ့အကြောင်းရုရှားနိုင်ငံသားဝင်ကြီးကဒီကနေ့မှပြောဆိုလိုက်ပါတယ်နောက်83နှစ်မြောက်တက်မတော်နေ့ကို March 29ရက်နေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်ဒီလိုထိတ်တဲရသတင်းတွေကိုကိုသားညုံနဲ့တူတင်ဆက်ပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မြင့်မြန်ချက်တွေထဲမှာတော့မလ29ရက်နေ့အခမ်းအနားကိုအာနာယပါတီ NLD ကဖက်စစ်ဒေါ်လာရင်းနေ့ဖြစ်ကျင်းပပြီးတက်မတော်ကတော့တက်မတော်နေ့ဖြစ်သုံးဆွဲကျင်းပခဲ့တာနဲ့ပတ်သက်လို့
ဒေါ်လာရင်းနေ့ရာအားလုံးလည်းသိတဲ့အတိုင်းတက်မတော်သားများရောပြည်သူများရောတိုင်းရင်းသားများရောပါဝင်နေတဲ့ဖက်စစ်ကိုဒေါ်လာရင်းနေ့ကိုဆွဲပြီးတော့တက်မှတ်ထားတာဖြစ်ပါတယ်
NLD ပြောခွင့်ရဒေါက်တာမျိုးညွန့်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တိုင်းရင်းသားလူလာချက်တွေအကောင့်ထဲပေါ်ဖို့တနိုင်ငံလုံးအပြစ်ရက်လမ်းကြောင်းကိုအခြေခံပြီးမှဆောင်ရွက်တဲ့အကြောင်းပြောကြားချက်အပေါ်မှာတုံ့ပြန်မှုတချို့ကိုနားဆင်ရမှာဖြစ်တယ်လို့အိန္ဒိယမြန်မာစီးပွားရေးတိုးတက်လာဖို့အလားအလာဘယ်လိုရှိမလဲဆိုတာကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်ကရင်ပြည်နယ်ခြားဆောင်တပ်ကလိုင်စင်မဲ့ကားအစီး180ကျော်ကိုစစ်တပ်အာဏာပိုင်နေစီကိုအနှံလိုက်တဲ့သတင်းကိုလည်းပြောပြပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညိုတို့ကပြောပြပါမယ်ရှင်
တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60အမေရိကန်ပြည်အောင်စုတွေကနေဒီတစ်ပတ်တွင်မှထွက်သွားဖို့တင်းလာနေတဲ့တော့ကအမိန့်ထုတ်ပြန်ကြေညာလိုက်တဲ့ပုံမှာရုရှားစိုးရွားကတုံ့ပြန်မဲ့အကြောင်းရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဖရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လှမ်းဝင်တဲ့စုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ပြည်ထောင်မှာနေထိုင်တဲ့ရုရှားတချို့ဟောင်းတဦးနဲ့သူ့ရဲ့သမီးကိုအာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခဲ့တာဟာရုရှားဆိုရဲလို့ရဆိုပြီးတော့ဗြိတိန်ဆိုရကပြောဆိုထားသလိုဒီလုံရက်ကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျကရုရှားတန်တပန်2ယောက်ကိုပြည်နယ်နံပေးမယ်လို့ဝန်ကြီးချုပ်မယ်လ်ကွမ်တန်ဘောကဒီကနေ့မှပြောဆိုလိုက်ပါတယ်။အလားတူရွေးချက်နဲ့ပဲရုရှားတန်တပန်တွေကိုအမေရိကန်ကမောင်းထုတ်လိုက်တာလည်းဖြစ်ပါတယ်။မတ်လ4ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့ရုရှားသရှုဟောင်းအစိတ်ခတ်ခံရမှုအပေါ်ဗြိတိန်နဲ့အနောက်နိုင်ငံတွေအပြင်နေတိုးကလည်းရုရှားကိုပြစ်တင်ထားပါတယ်။တာဝဲပစ်မစ်ဆိုင်းဒုံးတင်ရင်ငုတ်တင်မော်စင်နဲ့ရေတက်အခြေစိုက်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်ပစိဖိတ်စိတ်ကမ်းမြို့ Seattle ကရုရှားတန်ရင်ကို April 2ရက်နေ့မှာနောက်ဆုံးထားပြီးပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။အမေရိကန်တွင်လက်မခံနိုင်လောက်အောင်များနေတဲ့ရုရှားရဲ့စစ်စင်ရေးတွေကဒီတန်ရင်ကြောင့်လည်းဖြစ်ပြီးတော့လိုအပ်ရင်နောက်ထပ်အဆင့်တိုးပြီးတော့လှုပ်ဆောင်သွားမယ်အကြောင်းအစိုးရအကြီးအကဲရရှိတဦးကကြေညာချက်မထွက်ခင်တင်းလာနေတဲ့ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကရုရှားသမ္မတဖလာဒီမီယာပူတင်နဲ့စကားပြောခဲ့တဲ့အမေရိကန်သမ္မတ Trump ကလည်းရုရှားတပ်တော်တွေနှင်ထုတ်ရေးဆွေးနွေးမှုမှာပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့လူ့ရေးစီးရင်နောက်တစ်ချိန်ကောက်ခံတဲ့အခါမှာဒီမိဂွန်းတွေတဲနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိဂွန်းကိုထည့်သွင်းသွားမယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကကြေညာသွားပါတယ်။အမေရိကန်သံတမန်စီးရင်ဌာနကနေပြီးတော့လူ့ရေးစီးရင်ကိုစနစ်တကျကောက်ခံနေရမှာလာမယ့်2020ခုနှစ်မှာတစ်ချိန်ထပ်မံကောက်ခံဖို့ရှိနေပါတယ်။ဒီအတွက်မိမဲ့မိဂွန်းတွေကိုအခုစနေနေ့မှာနောက်ဆုံးထားပြီးတော့ပြုစုရမှာပါ။လူနည်းစုတွေရဲ့မဲပေးခွင့်ကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတရအတွက်ချက်လက်တွေလူတော်မှလို့တရားရေးဌာနရဲ့တောင်းဆိုချက်အရနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကွန်းကိုထက်သွင်းသွားဖို့ဖြစ်လာမယ်လို့ကုံသွေးဝင်ကြီးရဲ့ရုံးမှတ်တမ်းမှာတင်းလာနေကဖော်ပြလိုက်တာပါ။ဒါပေမဲ့လည်းဒီချက်လက်ပေါ်အစိုးရဘက်ကအတုံးချလာနိုင်တယ်လို့ဆိုရင်မှုတွေရှိနေပြီးတော့လူ့ရဲ့စစ်တမ်းမှာပူပေါင်းပေါင်းမှုတွေမလုပ်တာတွေလည်းဖြစ်လာနိုင်တယ်ဆိုပြီးဝေဖန်သူတွေကတော့ထောက်ပြနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရှစ်နေကျုပ်ဖြစ်တဲ့ Xavier Becerra ကတော့ဒါဟာတရားမဝင်တဲ့လှုပ်ဆောင်မှုဖြစ်တယ်ဆိုပြီးတော့ဥပဒေအရကန့်ကွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
Trump တရမဖြစ်ခင်2006ခုနှစ်မှာသူဟာလိမ်ဖြော်ပြေးစကားရိုက်ကူးသူသရုပ်ဆောင် Stormy Daniels နဲ့တညအတူနေခဲ့ဘူးတာနဲ့ပတ်သက်ပြီးတော့နောက်9နှစ်ကြာမှာ Daniels ကသူ့အကြောင်းပြန်ပြောဖို့ကြိုးစားရမှာ Trump ကချင်းချောက်နှုတ်ပိတ်ခဲ့တယ်ဆိုရယ်ဆွဆွဲချက်တွေအပေါ်အယုံကြည်မရှိတဲ့အကြောင်းသမ္မတ Trump ကညင်းဆိုထားတယ်လို့အင်ပီရိုကတင်တာနေတော့ကပြောဆိုထားပါတယ်2016သမ္မတရွေးကောက်ပွဲမတိုင်ခင် Trump ရဲ့ရှေ့နေ Michael Cohen ကသရုပ်ဆောင် Daniels ကိုဒေါ်လာ3,000ပေးပြီးနှုတ်ပိတ်ခဲ့တာကြောင့် Trump အနေနဲ့မမှန်မကန်ဆောင်ရွက်ခဲ့တယ်ဆိုရယ်ဆွဆွဲချက်တွေပေါ်ညင်းဆိုတဲ့အကြောင်း Trump ပြောခွင့်ရ Rush ကပြောဆိုလိုက်ပါတယ်။ဒီနေ့ရနေ့ကအများဆုံးကြည့်နေကြတဲ့တွေးဆုံမေးမြန်းကမှာတော့နာမည်ရင်း Stephanie Clifford လို့ခေါ်တဲ့ Stormy Daniels က သူမရဲ့တမိငယ်နဲ့အတူကာယလေးချင်တဲ့တင်းနှံကိုအသွားမှာလူစင်းတယောက်ကချင်းကပ်လာပြီးတော့ထရမ့်အကြောင်းကိုဘာမှမပြောဘို့ဒီလိုအကြောင်းတွေကိုမေးပြစ်လိုက်ဖို့ပြောခဲ့တယ်လို့ဒန်နီယယ်စ်ကရုပ်သံသတင်းသမားအန်ဒါဆန်ကူပတ်ကိုပြောဆိုခဲ့ပါတယ်။ဒီလိုချင်းချောက်ခံရတာကြောင့်နှစ်နဲ့ချီကြောက်ရွံ့ခဲ့ရပြီးတော့ထရမ့်ရဲ့ရှေ့နေမိုက်ကယ်ကိုဟန်ကပေးရဲ့နှုတ်ပိတ်ခဒေါ်လာ300,000ကိုလက်ခံလိုက်တာဖြစ်တယ်လို့ဒန်နီယယ်စ်က CBS ရုပ်သံရဲ့60 minutes အစီအမံပြောဆိုသွားပါတယ်။ဒန်နီယယ်စ်နဲ့ပတ်သက်ပြီးတော့သမ္မတထရမ့်က Twitter ကနေရေးသားတာမျိုးတော့မရှိသေးပါဘူး။
အမေရိကန်ပြည်သူဝစ်ကွန်ဆင်ပြည်နယ်ကထက်တန်းကျောင်းသား40လောက်ဟာတနက်ကန်ဆောင်ခွင့်ပြုရင်ပြောင်းလဲရေးအတွက်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ရဲ့မူရမျိုးကိုချီတက်ဆန္ဒပြနေပါတယ်။တနက်ကန်ဆောင်ခွင့်ဥပဒေကိုပြန်လည်ပြင်ဆင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌကိုတောင်းဆိုတဲ့အနေနဲ့ Medicine ကနေပြီးတော့ Youngsville Music ကိုမိုင်း50ခီး၄ရက်ကြာချီတက်ဆန္ဒပြနေကြတာပါ။တနက်ကန်ဆောင်ခွင့်ဥပဒေပြင်ဆင်ရေးမှန်သမျှကိုတာစီပိတ်ပင်မှုတွေအချင်းချင်းလုပ်နေရမှာအဓိကတာဝန်ရှိတဲ့အောက်လွှတ်တော်မတ်ပေါ်ရိုင်ကိုပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန္ဒပြပွဲဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လွှတ်တော်မတ်တွေအနေနဲ့တနက်ကန်ဆောင်ခွင့်ဥပဒေကိုပြုပြင်ပြောင်းလဲပြင်ဆင်မှုမလုပ်နိုင်ဘူးဆိုရင်တော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီလူတွေမဲမရစေဘူးဆိုပြီးတော့လဲချီတက်ပွဲစီစဉ်သူတူဖြစ်တဲ့ Braden Fardell ကပြောပါတယ်လွှတ်တော်ကတော့သတင်းနှစ်ပတ်ကြာနားနေတာဖြစ်ပြီးတော့အော်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့လွှတ်တော်မတ်ချို့ဟာအခုတနင်္လာနေ့မှာ Check သမ္မတနိုင်ငံကိုတရားဝင်ခီးသွားရောက်နေပါတယ်အမေရိကန်တွေတနက်ကန်ဆောင်ခွင့်ကိုကန့်သက်တားမြစ်မဲ့ကိစ္စကိုလွှတ်တော်မှာရှိတဲ့ Republican Caucus တွေမလိုလားဘူးလို့ပြီးခဲ့တဲ့လသတင်းစာရှင်းလင်းပွဲတစ်ခုမှာ Paul Ryan ကပြောဆိုခဲ့ပါတယ်ခင်ဗျာ
ပြည်ဝေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်93နှစ်မြောက်တက်မတော်နေ့ကို March 29ရက်နေ့မှာနေပြည်တော်မှာကျင်းပခဲ့ပါတယ်။စီးပြခန္ဓာကိုတက်ရောက်လာတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်နဲ့အညီကျင့်သုံးကြောင်းအလေးပေးပြောဆိုသွားပါတယ်။တက်မတော်ပြိုကွဲအောင်ဂုဏ်သိက္ခာကျအောင်အခြေမြစ်မရှိဘဲနဲ့ပြောဆိုရေးသားမှုတွေဟာအမုန်းတရားတွေကိုပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှင်းစေတယ်လို့လည်းသူကပြောသွားပါတယ်။တက်မတော်နေ့အခမ်းအနားကိုအစိုးရပိုင်းကကြီးကဲတွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောဒုသမ္မတတွေပါတက်ရောက်တာမတွေ့ရပါဘူး။လွှတ်တော်ဥက္ကဋ္ဌတွေလည်းတက်ရောက်တာမရှိပါဘူး။အစိုးရဝန်ကြီးတချို့နဲ့လွှတ်တော်အမတ်တချို့ကတော့တက်ရောက်ခဲ့ကြပါတယ်။နေပြည်တော်မှာတက်မတော်ကဥဆောင်ပြီးတော့တက်မတော်နေဆိုပြီးတော့ကျင်းပနေကြမှာပဲ။ရန်ကုန်မြို့မှာတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖက်ဆစ်တော်လှန်ရေးနေဆိုတဲ့ခေါင်းစဉ်နဲ့အခမ်းအနားကျင်းပပါတယ်။ NLD နိုင်ရကကြီးသူရဦးတင်ဦးနဲ့ NLD ပါတီခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒီနေ့ဟာတက်မတော်ရင်သာမကပဲနဲ့တိုင်းရင်းသားပြည်သူအားလုံးနဲ့နိုင်ငံရေးအင်အားစုတွေကဖက်ဆစ်စနစ်ကိုတိုက်ထုတ်ခဲ့တာကြောင့်မူရင်းသတ်မှတ်ခဲ့တဲ့ဖက်ဆစ်တော်လှန်ရေးနေလို့သတ်မှတ်သုံးလုံးတာဖြစ်တယ်လို့ NLD ပြောခွင့်ရသူက VOA ကိုပြောပါတယ်။1945ခုနှစ်မှာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဖက်ဆစ်ဂျပန်တို့ကိုစတင်တော်လှန်ခဲ့တဲ့နေကိုဂုဏ်ပြုတဲ့အနေနဲ့20 March 29ရက်နေ့ကိုမူလကဖက်ဆစ်တော်လှန်ရေးနေလို့သုံးနှုန်းခဲ့ပေမဲ့လည်းစစ်ဆိုးရလက်ထက်မှာတော့တက်မတော်နေဆိုပြီးတော့ပြောင်းလဲသတ်မှတ်ခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံကအစင်းမြင့်ကုစလေဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံကိုဒီဘေကျင်းကိုရောက်နေပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဘေကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခမန်းချက်တွေထွက်နေပါတယ်။မြောက်ကိုရီးယားကုစလေအဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆတဲ့ယထာတဇင်းဟာအင်္ဂါနေ့နေ့လယ်ပိုင်းဘေကျင်းကနေပြီးတော့ထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြပြီးတော့မြို့တော်မှာတော့လုံခြုံရေးတွေတင်းကျပ်လှုပ်ထားပါတယ်။ယထာပေါ်မှာပါသူတွေဘသူတွေဖြစ်မယ်ဆိုတာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်စင်းရောင်ယထာတဇင်းဘေကျင်းမြို့ကိုဆက်ရောက်လာတဲ့ဗီဒီယိုကိုဂျပန်ရုပ်သံတစ်ခုကရရှိခဲ့တဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ဟာတရုတ်ကိုတင်းလာနေကရောက်နေတယ်ဆိုပြီးတော့သတင်းတွေပေါ်ထွက်ခဲ့တာပါ။စစ်စင်းရောင်ပေါ်မှာအဝါလိုင်းတစ်လိုင်းပါတယ်အဲ့ဒီယထာဟာကွယ်လွန်သွားခဲ့တဲ့အရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီ2017ခုနှစ်တုန်းကတရုတ်ကိုလာတဲ့ယထာနဲ့အတော့ကိုတူတယ်ဆိုပြီးတော့ Japan NTV ရုပ်သံကထုတ်လွှင့်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟောင်ကင်ဂျုံအီဟာတရုတ်ကိုကိုယ်ပိုင်ယထာသုံးပြီးတော့လာရောက်တဲ့တူတီသောမြောက်ကိုရီးယားခေါင်းဆောင်လည်းဖြစ်ခဲ့ပါတယ်။တရုတ်ကိုလာရောက်တဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတန်းဟာဒီလိုမျိုးယထာမျိုးသုံးလေသုံးတာမရှိဘူးလို့မြောက်ကိုရီးယားရေးသူတွေတူကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကဒီတရုတ်ကိုရောက်နေတဲ့ဆိုတဲ့ခမန်းချက်တွေပေါ်မှာတရုတ်ရောမြောက်ကိုရီးယားဘက်ကပါတစုံတရာတီးပြုတ်ပြောဆိုတာမျိုးမလုပ်သေးပါဘူး။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်ဖွဲ့ရဲ့ဒီခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်မြောက်ကိုရီးယားအနေနဲ့ကမ္ဘာနဲ့ထိတဲ့တွေ့နေရတာနေပြီးတော့တန်တမာဆက်ဆံရေးဘက်ကိုပြောင်းလာမယ်ကြီးမားတဲ့ပြောင်းလဲမှုကြီးအစိပ်ပိုင်းဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားရေသူတွေကခံမှန်းနေပါတယ်တောင်ကိုရီးယားမီဒီယာမှာတော့ဒီကိုယ်စားလှယ်ဖွဲ့ကိုဥဆောင်လာတာကင်ကိုတိုင်မဟုတ်ဘဲနဲ့သူ့ရဲ့ညီမဖြစ်တယ်လို့ဆိုနေပါတယ်တကယ်လို့သာကင်ဂျုံအွန်းနာအခုတရုတ်ခီးစဉ်မှာဥဆောင်လာသူမှန်ခဲ့ရင်တော့2017သူအာနာယူပြီးကတည်းကဆိုရင်သူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်မှာပါခင်ဗျာ
တရုတ်တွင်ကုန်သွယ်ရေးစစ်ပွဲဖြစ်လာမယ်ဆိုရင်မှွေရော့သွားတာကြောင့်ဒင်းနာနေကအမေရိကန်စတော့ဈေးကွက်ကပြန်တက်လာပါတယ်။ဒင်းနာနေအစောပိုင်းမှာအာရှစတော့ဈေးကွက်မှာအတက်ကျရှိနေချိန်မှာပဲဥရောပစတော့ရှယ်ယာဈေးတွေကတော့ကျနေကြတာပါ။တရုတ်တို့ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဖို့အခွန်တိုးကောက်သွားမယ်ဆိုတဲ့ Trump ရဲ့ကြေညာချက်ကြောင့်ပြီးခဲ့တဲ့တစ်ပတ်ကကမ္ဘာစတော့ရှယ်ယာဈေးကွက်တွေထိုးကျသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နဲ့အမေရိကန်ကုန်သွယ်ရမှာအမေရိကန်ဘက်က385ဘီလီယံကုန်သွယ်ရေးလုံငွေပြနေတဲ့တဲက100ဘီလီယံအထိရော့ကြဖို့ကြိုးပမ်းနေလို့ရလည်းဖြစ်ပါတယ်။တရုတ်ကိုတင်သွင်းနေတဲ့အမေရိကန်ရဲ့ကားတွေကိုအခွန်လျှော့ကောက်ဖို့နဲ့အမေရိကန်ကုမ္ပဏီတွေကိုတရုတ်မှာဖွင့်ခွင့်ပြုဖို့သမ္မတ Trump အစိုးရကတောင်းဆိုထားပါတယ်။နိုင်ငံကုန်သွယ်ရေးကိစ္စရပ်တွေဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့တရုတ်နိုင်ငံကဆန္ဒရှိကြောင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဝါချူရင်းကပြောဆိုထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးကလည်းအခွန်ကောက်ခံမှုနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကကုန်သွယ်ရေးဆိုင်ရာချင်းချောက်မှုတွေအဆုံးသတ်ဖို့တိုက်တွန်းထားပါတယ်။
တောင်အာဖရိကသမ္မတဟောင်းဂျက်ကော့ဇူမာကိုအောက်တီလက်ဆာမှုဆွဲချက်တွေနဲ့ဧပြီလ6ရက်နေ့မှာတရားရင်ဆိုင်ဖို့တရားရုံးကဆင့်ခေါ်ပါတယ်။1990ခုနှစ်တွေတုန်းကလက်နက်ရောင်းဝယ်တစ်ခုနဲ့ပတ်သက်တဲ့ဆွဲချက်တွေဖြစ်ပါတယ်။သူ2009ခုနှစ်သမ္မတတာဝန်ယူစင်မတိုင်ခင်ဆယ်စုနှစ်တစ်ခုလောက်ကိုအဲ့ဒီအမှုတွေကိုဘေးဖယ်ထားတာပါ။တောင်အာဖရိကနိုင်ငံသားချို့ကတော့တရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတဲ့အတိုင်းဒီမှုတွေအတွက်တရားမျှတမှုလိုလားလို့ဆိုပါတယ်။ဇူမာရဲ့ရှင်းလင်းရေးကတော့ဒီဆွဲချက်ပေါ်မှာသမ္မတဟောင်းဇူမာအပြစ်မရှိကြောင်းရှောင်လွဲချက်တင်သွားမယ်လို့ဆိုနေပါတယ်ခင်ဗျာ။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညိုဦးတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ကြရပါမယ်။မလ29ရက်နေ့ကိုတမတော်ကတမတော်နေ့လို့ခေါ်ဖို့တုံ့ဆွဲပြီးအခမ်းအနားတွေကျင်းပနေတဲ့အချိန်မှာအာဏာရ NLD ပါတီကတော့လူဒန်းစွာအလှအသီးသီးပါဝင်တော်လှန်ခဲ့တာကြောင့်ဖက်စစ်တော်လှန်ရေးနေ့ဆိုပြီးရန်ကုန်ရွှေကုန်တိုင်း NLD ရုံးချုပ်မှာ83နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုကျင်းပခဲ့ပါတယ်။အခြားသောနိုင်ငံရေးအင်အားစုတွေရဲ့ဥဆောင်မှုကဏ္ဍကိုတမတော်ကအတိမတ်မပြုလိုတာကြောင့်တမတော်နေ့အဖြစ်ဆက်လက်သုံးဆွဲနေခြင်းဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီကပြောပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြမတမတော်ကတော့မတ်လ29ရက်နေ့ကိုတမတော်နေ့လို့ခေါ်ဖို့သုံးဆွဲပြီးနေပြည်တော်မှာအခမ်းအနားတွေအကြီးအကျယ်ကျင်းပခဲ့တာပါ။လွတ်လပ်ရေးပြိမဲ့ဆိုပြီးမြန်မာနိုင်ငံကိုကျူးကျော်သိမ်းပိုက်ခဲ့တဲ့ဖက်စစ်ဂျပန်တွေကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့တပ်ဖွဲ့တွေCommunist Socialist Party တွေအခြားနိုင်ငံရေးအင်အားစုတွေနဲ့တိုင်းရင်းသားပြည်သူအလှအသီးသီးပါဝင်ပြီးတိုက်ပွဲဝင်တော်လှန်ခဲ့တာကြောင့်မတ်လ29ရက်နေ့ကိုဖက်စစ်တော်လှန်ရေးနေ့ဆိုပြီးကနဦးမှတတ်မှတ်ခေါ်ဆိုခဲ့ပါတယ်။ဒါပေမဲ့တော်လှန်ရေးကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာတမတော်နေ့အဖြစ်ပြောင်းလဲတတ်မှတ်ကျင်းပလာခဲ့တာဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီကနေ့ကို83နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အဖြစ်ရန်ကုန်ရွှေကိုနိုင် NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။ဘာကြောင့်ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါင်းစဉ်တက်ပြီးကျင်းပရသလဲဆိုတာနဲ့ပတ်သက်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကရှင်းပြပါတယ်
။ဒီတော်လှန်ရေးနေ့ဆိုတာမူလသတ်မှတ်ချက်ပါ။တော်လှန်ရေးနေ့ရာအားလုံးပဲသိတဲ့အတိုင်းတမရတာများရောပြည်သူများရောတိုင်းရင်းသားများရောပါဝင်နေတဲ့ဖက်စစ်ကိုတော်လှန်ရေးနေ့ကိုစွဲပြီးတော့ကျွန်တော်သတ်မှတ်ထားတာဖြစ်ပါတယ်။တမရတူတွေနော်သက်ဆိုင်တဲ့နေ့လို့ပြောမယ်ဆိုရင်တော့ဒါနည်းနည်းလွဲချော်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အဲတော့ကျွန်တော်ကမူလသတ်မှတ်ချက်အတိုင်းကျင်းပပြီးတော့တမတော်ကတော့ဥနေဝင်လက်ထက်ကဥနေဝင်စိတ်ကြိုက်ပြောင်းလဲသတ်မှတ်တဲ့အတိုင်းလိုက်လာပြီးတော့တမတော်နေ့လို့ဆောင်ရွက်တာလို့ကျွန်တော်ထင်ပါတယ်။အဲဒီလိုကွဲလွဲမှုကလည်းဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လက်ရှိရင်ဆိုင်နေရတဲ့အခက်အခဲအလုံးကိုမီးမောင်းထိုးပြနေတယ်လို့ကျွန်တော်ထင်ပါတယ်။
ဖက်စစ်တွေကိုတော်လှန်ရမှာအခြားသောနိုင်ငံရေးအင်အားစုတွေရဲ့ဥဆောင်မှုကဏ္ဍကိုတမတော်ကအတိမတ်မပြုလိုတာကြောင့်တမတော်နေ့အဖြစ်ဆက်လက်သုံးဆွဲနေခြင်းသာဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီကသုံးသပ်ကြောင်းပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းကပြောပါတယ်
။မတ်လ29ရက်နေ့ဂျပန်ဖက်စစ်တော်လှန်ရေးနေ့ဟာအင်မတန်အရေးပါတဲ့လှုပ်ရှားမှုကြီးတစ်ခုပါ။တိုင်းရင်းသားပေါင်းစုံပါဝင်တဲ့ပြည်သူအလုံးစည်းလုံးညီညွတ်တယ်။နောက်ပြီးကြတော့အလုံးအသက်နဲ့ရင်းပြီးတော့တိုက်ပွဲဝင်ကြတဲ့လှုပ်ရှားမှုဖြစ်ပါတယ်။အဲ့လိုလုံနိုင်တဲ့အတွက်လေကာလသိပ်မကြခင်မှာပဲကျွန်တော်တို့လူလတ်ရေးရခဲ့တာဖြစ်ပါတယ်။အဲ့ဒီတော့တမလို့ကပူအားထုတ်တယ်လို့ပြောလို့မရပါဘူး။အလုံးပါကြတာပါပဲခင်ဗျ။အဲ့တော့အဲ့ဒီတမိုင်းမှာဘူနီဝင်းဒိုဟာသရုပ်ကြီးလောက်တာမျိုးလို့ပြောခြင်းတယ်။နောက်တစ်ခါတခြားလူတွေရဲ့အခံကိုဖြောက်ပြခြင်းတယ်။ဂျပန်ကိုစုတင်တဲ့နေရာမှာနာမည်ကြီးလာတဲ့ဘဂိုယူမတခြားကတိုက်ပွဲရဆိုရင်ကြောက်ကြတတ်တာတွေလေသမားတတ်တာတွေရတယ်လို့ဂျပန်ကိုချေမှုန်းတာပါ
အာဏာရှင်ဗိုလ်ချုပ်ဤနေဝင်နဲ့1988နောက်ပိုင်းစစ်အစိုးရလက်ထက်မှာရောလက်ရှိစစ်ကောင်းဆောင်တွေကပါတမရော်နေအဖြစ်ခေါ်ဝေါ်တတ်မှတ်ကျင်းပလာပေမဲ့ NLD အစိုးရလက်ထက်မှာတမရော်နေဆိုတာကိုဖက်စစ်တော်လှန်ရေးနေအဖြစ်ပြောင်းလဲတတ်မှတ်သွားနိုင်ဖို့ NLD ပါတီမှာသဘောထားဆုံးဖြတ်ချက်ရှိကြောင်း NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်တို့ကဒါကိုပြောင်းလဲခြင်းတဲ့စိတ်ကကျွန်တော်တို့သက်ရှိပါတယ်သို့တော့အဲ့ဒီလိုပြောင်းလဲခြင်းအပြင်အမရောနဲ့ကျွန်တော်တို့မြူသားဒီမိုကရေစီအဖွဲ့ချုပ်ချာမှာရရှိထားတဲ့နော်ယုံကြည်မှုထိခိုက်သွားမယ်ဆိုရင်နော်ဒီလိုပြောင်းလဲမှုအတွက်ကျွန်တော်တို့လုပ်မှာမဟုတ်ပါဘူးဒီတမရောနေနဲ့တော်လိုင်းရင်းနေအကွဲအပြည့်ရတော့နောက်ခံအယူအဆနဲ့နော်သမိုင်းညောင်းအဆထူးကွဲလွဲတဲ့အတွက်ကျွန်တော်တို့ပြောင်းလဲမတုံ့ပြန်ဖြစ်ပါတယ်သို့တော့အဲ့ဒီလိုပြောင်းလဲလာနိုင်တဲ့ရမျိုးကိုကျွန်တော်တို့မျှော်လင့်နေပါတယ်လှုပ်ဆောင်နေပါတယ
်1942ခုနှစ်ဒီဇင်ဘာလတည်းမှာဗိုလ်ချုပ်အောင်ဆန်းတို့ဘန်ကောက်မြို့မှာ BIA တပ်ကိုစာပြီးဖွဲ့စည်းတည်ထောင်ခဲ့တဲ့နေ့ကိုတက်မတော်နေ့အဖြစ်သတ်မှတ်ကျင်းပသင့်တယ်လို့ NLD ပါတီနာယကတက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလဲဖြစ်တဲ့ဗိုလ်ချုပ်ကြီးတင်ဦးကလည်း VOA ကိုပြောဆိုခဲ့မှုပါတယ်ခင်ဗျာ
ကိုညာဝဲအောင်စူးစီးတင်ပြခဲ့တာပါရှင်နေပြည်တော်မှာကျင်းပတဲ့တမရော်နေ့အခမ်းအနားမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတနိုင်ငံလုံးအပြစ်ရဆက်ရေးစာချုပ် NCA ကိုအခြေခံပြီးမှငြိမ်းချမ်းရေးအတွက်တွစ်ဆုံအဖြစ်ရှာရေးဆောင်ရွက်ရမှာဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့မင်းကွန်ပါအချက်ကိုတိုင်းရင်းသားလက်နက်ကိုင်တချို့ကလက်မခံကြပါဘူး NCA ကိုပြုလွယ်ပြောင်းလဲတဲ့အခြေအနေဖြစ်မှသာတွစ်ဆုံဆွေးနွေးရေးအတွက်အဆင်ပြေမယ်လို့ပြောကြားတဲ့အကြောင်း VOA သတင်းတောက်ကိုဇော်ထက်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
93ကြီးများတမတော်နေအတွက်ပြောကြားသွားရဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေကွန်းထဲမှာတနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစိတ်သဘောတူစာချုပ် NCA နဲ့ပတ်သက်ပြီးအလေးထားပြောသွားတာကိုတွေ့ရပါတယ် NCA မြေထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားမှာနိုင်ငံရေးအရာတွဲဆောင်ဆွေးနွေးသွားဖို့လိုအပ်ကြောင်းကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမေကွန်းထဲမှာအခုလိုပြောသွားပါတယ
်လက်နက်ကိုင်ပြစ်ပခတွေရင်းနှီးအချိန်ထိဖြစ်ပေါ်နေရှိနေတယ်သဘောထားပေါ်တဲ့မှုတွေကိုလက်နက်ဆွဲကန်တောင်းဆိုဖို့မလိုအပ်တော့တဲ့အတွက်နိုင်ငံရေးနေရာတွဲဆောင်ဆွေးနွေးအဖြေရှာကြမှာဖြစ်တယ်အဲ့ဒီလိုတွေ့ဆုံဆွေးနွေးအဖြေရှာတဲ့အခါမှာလည်းဒိုင်းသားပြည်သူလူထုအားလုံးရဲ့လူလာချက်တွေကိုလက်တွေ့ကျကျအကောင်အထည်ဖော်ပြနိုင်မယ်တနင်္ဂနွေလိုပြစ်ခတ်တိုက်ခတ်မှုရစရဲသဘောတူစာချုပ် Nationwide Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောက်ရဖို့လည်းလိုအပ်မှာဖြစ်တယ်ငြိမ်းချမ်းကိစ္စဆွေးနွေးရတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမဲ့စားဖြစ်သည့်ဖြစ်တဲ့ဓာတ်တွေကိုအရှိမျော်တွေးညှိနှိုင်းကြတာကအမှုတွေစားကြမှာဖြစ်တယ်။
NCA ကိုဦးသိန်းစိန်လက်ထက်ကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့ရဖြစ်ပြီးငញ្ញမ်းရေးကိစ္စညှိနှိုင်းဆွေးနွေးဖို့တခုတည်းသောလမ်းကြောင်းအဖြစ်မမြင်ကြောင်းကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှပြောရေးဆိုခွင့်ရှိသူဦးထွန်းစောကပြောပါရစေ
။ဟုတ်ကျွန်တော်တို့လည်းအခုချိန်ပြီးတော့ NCA လမ်းကြောင်းပေါ်မှာသွားနေသေးတယ်ဖြစ်ပါတယ်။ဟို NCA ပေါ်မှာသွားတဲ့အခါမှာဟိုတက်ရဲ့ရည်တည်ချက်နဲ့ဆိုးရဲ့ရည်တည်ချက်ကမတူဘူးဖြစ်နေတယ်ပေါ့နော်။အဓိကဘာမတူလဲဆိုတော့တက်ကအဲ့ဒီ NCA နဲ့ပတ်သက်လာရင်သူကနော်ပြင်လုပ်ပြီးလို့မရဘူးပေါ့လေ။ဒါပြီးတော့ NCA မှအပတခြားမရှိဘူးပေါ့။အမြဲပေါ်ဆောင်တဲ့ခါမှာအဲ့လိုပုံစံမျိုးတရစ်ပေးသဘောထားရှိတာကိုကျွန်တော်တွေ့ရတယ်။အစိုးရဘက်မှာတော့အဲ့လိုမဟုတ်ဘူး။သူကတော့အရာအားလုံးကိုပြင်မရှင်းလို့ရတယ်ဆိုတဲ့သဘောထားမျိုးကိုကြားတယ်ပေါ့နော်။ဟိုဒီလိုမျိုးအစိုးရနဲ့တက်လို့ကြားမှာတော့မတူညီမှုတွေရှိတယ်။ဆက်တွဲကိုကြွားဖို့အတွက် NCA ဟာအဲတခုတည်းသောလမ်းကြောင်းဆိုတဲ့ပုံစံမျိုးကတော့အဲ့တော့ရည်ရည်တည်ချက်ကတော့ဒါအခုမှပြောတာမဟုတ်ဘူးအင်္ဂလိပ်ကနေပြောနေတယ်ပေါ့ NCA ကိုကျွန်တော်တို့ကကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ် NCA မှာအားလုံးပါဝင်ပြီးပေါ်ဆောင်နိုင်မှာပဲကျွန်တော်တို့အချိန်ပေးမလို့မြင်တယ
် NCA လမ်းကြောင်းကိုအခြေခံပြီးမှငြိမ်းချမ်းရေးဆက်သွားမယ်ဆိုတာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့ကလည်းလက်မခံပါဘူး NCA မဟုတ်တဲ့တခြားလမ်းကိုရှာဖွေမယ်လို့ဆိုထားတာပါNLD ဆိုရကတော့တိုင်းသားအဖွဲ့တွေအနေနဲ့ NCA မှာမပါလဲငញ្ញမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရှိမယ်ဆိုတဲ့သဘောမူလကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့ငញ្ញမ်းရေးလုပ်ငန်းစဉ်တွေမှာစက်ပါဖို့ဆိုရင် NCA ထုတ်ဖို့တိုင်းသားတွေကိုဖိအားပေးလာပါတယ်လက်ရှိမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့10ဘွဲ့ရှိပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတောင်း NCA ကိုအကောင့်ထဲပို့ဖို့အခက်အခဲတွေရှိနေတယ်လို့ဦးထွန်းစောကဆက်ပြောပါတယ်
အခုက NCA လမ်းကြောင်းပေါ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုနေက SCA ကိုအောက်တဲ့ပေါ်တဲ့ခါမှာအခက်အခဲတွေဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေလက်မဲ့ရေးထိုးထားတဲ့အဖွဲ့တွေကိုနေကဒါကိုပြန်ဆုံးဖြတ်ဖို့ဆိုပြီးတော့ပြောလာနေတာတွေကျွန်တော်တို့ကရှိတယ်နော် SCA ကိုပြန်ဆုံးဖြတ်မယ်ဆိုတာက SCA အကောင့်တွေပုံမှုဆိုင်ရာနဲ့ပတ်သက်ပြီးတော့မှ SCA ပေါ်မှာတိတိဆွင့်ဆိုချက်တွေနဲ့ပတ်သက်ပြီးမတူဘူးပေါ့လေနော်အစိုးရတက်မတော်ဘက်ကနော်တိတိဆွင့်ဆိုမှုနဲ့ဒီလမ်းမရေးထိုးရတဲ့အတိုင်းအတာလက်နက်ကတော်လည်းရဖြစ်စီများကနားလေထားတဲ့ပုံစံတွေမတူညီတာတွေကျွန်တော်တို့တွေ့ရတယ်။ NCA ရဲ့ဟိုပါပေါ့ ော်အခန်းတစ်အဲ့အခြေခံမှုများမှာပါတဲ့ပထမဆုံးနံပါတ်1အချက်ပဲအဲ့ဒီအခြေခံချစ်ကိုအချက်ကိုပဲပေါ့နော်တက်မတော်ကကိုယ်ဥစည်းကြောကခဏခဏကိုးကားပြီးပြောနေတာကျွန်တော်တွေ့ရတယ်အဲ့တော့ရောတက်မတော်ကပြောတယ်နော်တက်မတော်ကကိုယ်ဥစည်းကြောကဒီနေ့ကျွန်တော်တို့တက်မတော်နေ့မှာသူ့မိန်းကောမချက်ပြောတဲ့အချက်ကလည်းပဲအဲ့ဒါကိုညီညွတ်ပုံရပါတယ်
နိုင်ငံရေးကိုဖက်ဒရယ်စနစ်နဲ့တိစောက်မယ်ဆိုပါကနိုင်ငံရေးဆွေးနွေးပွဲတွေကိုအတိတ်ပဲပြောရစာအနှစ်သာရပြောရစာမဆောင်ရွက်နိုင်သေးရတော့ဖက်ဒရယ်ပြည်အောင်စုအတွက်အလံဝေးနေအောင်မယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောပါတယ
်ကိုဇော်ထက်စူးစီးတင်ပြခဲ့တာပါရှင်အခုတခါတော့အိန္ဒိယမြန်မာစီးပွားဆက်ဆံရေးဘက်ကိုအလှည့်ပေးပါရစေအိန္ဒိယနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတန်နေတာကိုနှိုးဆွနိုင်ရေးနှစ်နိုင်ငံကြားနီးလန့်ရှာဖွေနေပေမဲ့လည်းစီးပွားရေးသမားတွေနဲ့စီးပွားရေးပညာရှင်တွေကဒီအပေါ်မှာသတိထားပြီးတော့စောင့်ကြည့်နေကြပါတယ်။ပြည်တွင်းဆွေးကွဲကိုအာရုံစိုက်တဲ့အိန္ဒိယအနေနဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေထပ်တိုးလာဖို့ကတော့လောလောဆယ်အခြေအနေမရှိသေးဘူးလို့လည်းထောက်ပြနေကြတာပါ။ VOA သတင်းတောက်ဘန်ဒူနန်ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အိန္ဒိယမြန်မာစီးပွားရေးဆွေးနွေးပွဲမှာတော့အိန္ဒိယကုန်သွယ်ရေးနဲ့ဆက်မှုဝန်ကြီး CR Chowdhury ကအိန္ဒိယအတွက်တော့မြန်မာနိုင်ငံဟာအရှေ့တောင်အာရှဒေသရဲ့ဝင်ပေါက်ဖြစ်တယ်လို့ပြောဆိုသွားပါတယ်။အိန္ဒိယရဲ့အရှေ့မြောက်ဝါဒအိနီချင်းဦးစားပေးမူဝါဒတွေကိုလည်းဝန်ကြီး Chowdhury ကပြောဆိုခဲ့ပြီးကုန်သွယ်ရေးအတားအဆီးအကန့်အသတ်တွေဖယ်ရှားဖို့လိုအပ်ချက်ကိုလည်းအလေးပေးပြောဆိုခဲ့တာပါ။မြန်မာကုန်သွယ်ရေးဒုတိယဝန်ကြီးကလည်းနောက်3နှစ်အတွင်းမြန်မာနဲ့အိန္ဒိယကုန်သွယ်ရေးဒေါ်လာတန်း900အထိမြင့်တင်နိုင်ဖို့ပြောဆိုခဲ့ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးခရီဒီယာရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂူရပ်မန်ဂန်နီကတော့မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအရှိန်နှီးနေတဲ့အပေါ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေရဲ့ဝေဖန်မှုတွေကိုမထောက်ခံပါဘူး။ပြည်တွင်းလုပ်ငန်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏတစ်ခုအထိခွင့်ပြုမဲ့ကုမ္ပဏီများအဥပဒေလက်တွေ့ကျင့်သုံးနိုင်ဖို့နှောင့်နှေးနေတဲ့အပေါ်ဥပဒေပြုတယ်ဆိုတာတေချာအချိန်ယူလုပ်ကင်တာကောင်းတယ်လို့ VOA ကိုအခုလိုပြောပါတယ
် If they taking time to get the reforms underway and making sure these reforms are
လက်ရှိလုပ်နေတဲ့ပြုပြင်ပြောင်းလဲရေးကိုအချိန်ယူဆောင်ရွက်ပြီးပြုပြင်ပြောင်းလဲရေးကိုအသေးချာပြင်ဆင်ဆောင်ရွက်ကြမယ်ဆိုရင်လဲအခြားနိုင်ငံတွေမှာကြုံခဲ့ရတဲ့အမှားမျိုးနဲ့မတွေ့တော့ဘူးပေါ့
ဒါပေမဲ့အိန္ဒိယနဲ့မြန်မာကြားကုန်သွယ်ရေးကတက်နေတယ်ဆိုတာကိုတော့သူကအတိအမှတ်ပြုပါတယ်လက်ရှိကုန်သွယ်ရေးထက်ဒေါ်လာတန်း 2,000 လောက်ထိတက်လာဖို့ကတော့ဒီအတိုင်းဆက်သွားနေလို့မရဘဲအပြောင်းအလဲနဲ့စူးစမ်းဆောင်ရွက်မှဖြစ်မယ်လို့ပြောပါတယ်။အိန္ဒိယအနေနဲ့ပြည်တွင်းစည်းကွက်ကိုအကာအကွယ်ပေးဆောင်ရွက်ချက်ဟာဆိုရင်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးမှာအတားအဆီးကြီးတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လမုတ်တုံရာသီမိုးကြောင့်အိန္ဒိယနိုင်ငံမှာကောက်ပဲသီးနှံအထွက်တိုးခဲ့ပြီးပြည်တွင်းစည်းကွက်မှာဈေးကျသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံဘက်ကပဲတွင်သွင်းမှုကိုအိန္ဒိယအစိုးရကကန့်သတ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပဲပို့ကုန်85ရာခိုင်နှုန်းကအိန္ဒိယဈေးကွက်ကိုသွားတာပါ။အိန္ဒိယဘက်ကမြန်မာပဲတင်သွင်းမှုကိုကန့်သတ်ခဲ့တာကြောင့်ဒီနှစ်မှာတောင်သူတွေအတော်ဒုက္ခရောက်ခဲ့ကြတယ်လို့လဲမြန်မာကုသန်းရောင်းဝယ်ရေးဒုတိယဝန်ကြီးကပြောဆိုခဲ့ပြီးမြန်မာပဲပို့ကုန်တွေအိန္ဒိယအစိုးရဘက်ကတိုးပေးဖို့ကိုလည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးကတော့ VOA ကိုပြောကြားတာမှာ
You know it's not protectionism for the sake of being protectionist but the fact it's something that is in fact foreseen under the
ကိုဂျိုးစီးပွားကာကွယ်ရေးအတွက်လှုပ်ဆောင်ခဲ့တာမဟုတ်ဘဲကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့လှုပ်ထုံးလုပ်ငန်းအရာဈေးကွက်မှာပိုရှံပြီးဘေးဖြစ်မဲ့အရေးကြိုတွက်ပြီးကာကွယ်ရတာဖြစ်တယ်လို့အိန္ဒိယအစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးခြေပပြောဆိုပါတယ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်တက်ကတူနိုင်ငံတကာလေ့လာရေးဌာနကစီးပွားရေးပညာရှင်ဘီကရန်နေရူးကတော့မြန်မာနိုင်ငံတွင်အိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုတိုးတက်လာဖို့လမ်းမမြင်ဘူးလို့ VOA ကိုပြောပါတယ်။မေလ22ရက်နေ့ကအိန္ဒိယမြန်မာကုန်သွယ်ရေးအစိုးရအကြီးအကဲတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်ဆွေးနွေးခဲ့ကြပေမဲ့လို့လည်းရင်းနှီးမြှုပ်နှံမှုအသစ်တွေကြီးညာခဲ့တာမျိုးမရှိသလိုနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးတက်ဖို့တည်တာထင်ရှားတဲ့ဆောင်ရွက်ချက်တွေလည်းမရှိခဲ့ပါဘူး။မြန်မာနိုင်ငံတွင်ဆောက်လုပ်ရေးလုပ်ငန်းတွေလိုအခြေခံအဆောက်အုံဘိုင်းမှာရောစွန့်အင်စီမံကိန်းတွေမှာပါတရုတ်တို့ကတန်ထောင်းနဲ့ချီပြီးရင်းနှီးမြှုပ်နှံထားသလိုမြန်မာနဲ့ကုန်သွယ်ရေးမှာလည်းတရုတ်တို့ကဆက်ပြီးတော့ကြီးစိုးထားတာပါ။မြန်မာအိန္ဒိယကုန်သွယ်ရေးမှာတော့မြန်မာဘက်ကပဲတင်ပို့ပြီးအိန္ဒိယဘက်ကနေတခြားစေဝါတွေပြန်လည်တင်သွင်းနေတာပါ။ 2011ခုနှစ်ကတည်းကဆိုရင်နှစ်နိုင်ငံကုန်သွယ်ရေးကဒေါ်လာတန်း2000လောက်ရှိလာပြီမယ်လေဒီပမာဏကတရုတ်ရဲ့ကုန်သွယ်ရေးနဲ့ရှင်ရင်5ပုံတစ်ပုံလောက်ပဲရှိတာပါနှစ်နိုင်ငံပူးတွဲကုန်သွယ်ရေးကော်မတီကသတ်မှတ်ထားတာချက်လဲအတော်လေးကိုညှော်နေနေတာဖြစ်ပါတယ်အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့စရုပ်ထမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပေမဲ့လေရင်းနှီးမြှုပ်နှံမှုမှာတော့အဆင့်7မှာပဲရှိနေတာဖြစ်ပါတယ်ရှင
်မတင်ကြီးထိုက်ပြောပြခဲ့တာပါရှင်အခုကရင်ပြည်နယ်အတွင်းကလိုင်စင်မဲ့ကားအစီး200ဝန်းကျင်ကိုတပ်မတော်ကသိမ်းယူခဲ့တဲ့အကြောင်းပြောပြပါရစေကရင်ပြည်နယ်ကြားဆောင်တပ်ကလိုင်စင်မဲ့ကားအစီးပေါင်း182စီးကိုမြန်မာစစ်တပ်စီးကိုပြန်လည်အနှံလိုက်ပါတယ်ကရင်ပြည်နယ်နယ်ကြားဆောင်တပ်ကဗုဒ္ဓဘာသာကရင်လက်နက်ကိုင်အဖွဲ့ DKBA ကခွဲထွက်ပြီးမြန်မာအစိုးရရဲ့လက်အောက်ခံနယ်ကြားဆောင်တပ်အသွင်ပြောင်းထားတာဖြစ်ပါတယ်။မလ23ရက်နေ့ကနယ်ကြားဆောင်တပ်ပိုင်ဂိတ်နံပါတ်73ကနေလိုင်စင်မဲ့ကားတွေသွင်းနေတဲ့ကိစ္စကိုမြန်မာစစ်တပ်ကရုတ်တရက်ဝင်ရောက်စစ်ဆေးရာကနေနှစ်ဖက်အခြေအနေတင်ပါခဲ့ပြီးဆွေးနွေးညှိနှိုင်းမှုတွေရဲ့နောက်ပိုင်းမှာအခုလိုပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရရဲ့လက်အောက်ခံနေကြဆောင်တက်အဖြစ်အသွင်ပြောင်းလဲခဲ့တဲ့အရင်က DKBA တက်နဲ့မြမတက်မတော်တို့ဟာမလ23ရက်နေ့ကနေကြဆောင်တက်ပိုင်းဂိတ်တံပတ်73ကနေတင်သွင်းနေတဲ့လိုင်စင်မဲ့ကားကိစ္စကိုဝင်ရောက်စစ်ဆေးဖို့ကြိုးစားရာကနေတင်းမာမှုတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့တက်မတော်ဘက်ကတာဝန်ရှိသူတွေနဲ့နေကြဆောင်တက်တို့ဆွေးနွေးပွဲလုပ်ခဲ့ပြီးလိုင်စင်မဲ့ကား182စီးကိုပြန်လည်လွှဲပြောင်းပေးလိုက်ရကြောင်းနေကြဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုသိန်းစော်မင်းကပြောပြပါတယ်
ဟုတ်တယ်ဟုတ်တယ်ကားရှိတယ်ဆက်ဆက်နေကြတယ်အပိလိုက်တယ
်ဆိုအဲ့ဒါက
ဟုတ်တယ်နိုင်ငံတော်အဲ့ဒါကလေ
အဲ့ဒါကပိုင်ရှင်နေရှိတာ
ဟောပိုင်ရှင်ကတော့ရှိတော့ပါမယ်ဒါပေမဲ့ဘယ်လိုလုပ်မလဲနိုင်ငံတော်အသေးတယ်ဆိုတော့ကျွန်တော်တို့ကအသေးတူတူပဲလေကိုယ်ဆရာကမိဘကအသေးတယ်ဆိုဟောတော့ကားဆိုတော့တိတ်မော့အာပိုင်ရှင်ကတော့ကိုယ်ဆုံးသွားတယ်လို့ပဲပြောရမှာပေါ့တော့သူတို့ကအဲ့ဒါလားဟုတ်
ဆိုတော့ဒီတင်းမာမှုတော့ဆက်မဖြစ်တော့ဘူးအခုတင်းတာကတက်မလို့ကတင်းတာလားအစိုးရကတင်းတာလ
ားဩအစိုးရကတင်းတာပေါ့တက်မလို့ကမဟုတ်ပါဘူးအစိုးရကတင်းတာ
ဟုတ်ကဲ့ပါတို့ပါကြောင့်တိမ့်လာလို့ပြောလဲ
။ဟောဒီကားဝတ်တော့တွေပေါ့နော်။တရားဝင်ကားဥစ္စာတွေပြင်သွင်းလာပေါ့နော်။ပြင်သွင်းတဲ့အခါကျအဲ့ပါတွေကျွန်တော်ထားလို့ပြရဘူးလေ။အဲ့ဒါကြောင့်ပေါ့
။ဆိုတော့ဒီကားတွေအားလုံးကဟိုဒီဂိတ်တွေမှာကငွေယူပြီးထားရတာပေါ့အဲ့လိုမျိုးလား
။ငွေယူပြီးထားတာလို့ဥစ္စာပေါ့ဥစ္စာပြီးတော့ရမှာပေါ့နော်။ဂိတ်ပြီးတော့တပြီးတော့900တော့ရမှာတင်တာပဲကျွန်တော်တင်တာတော့
။အရင်တော့ကတော့ဒီကားတွေဘာမှမလုပ်ဘူးနော်အစိုးရ။
အစိုးရကတော့ဟုတ်တယ်အရင်ကတော့ဘာမှမလုပ်ဘူးအခုမှပဲလုပ်တယ်ဆိုတော့လည်းမပြောတတ်ဘူးဒီမှာဘယ်လိုလုပ်လို့မဆိုတော့
ဆိုတော့မနေ့ကဆွေးနွေးလာကြတော့ဘယ်သူတွေပါလဲဟိုစစ်တပ်ကလားဘယ်လိုဆိုအစိုးရ
ကစစ်တပ်ကတော့ပါပါတယ်မဟုတ်ကားစရာကျွန်တော်တို့ကကားစရာ၄မျိုးရယ်ကားစရာ၆မျိုးရယ်ဒုတိယဗိုလ်ချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးမင်းအောင်ရယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောရယ
်ဆွေးနွေးတယ်မှာပါတာပေါ့နော
်ဟုတ်တယ်
သူတို့ကအဓိကဘာလို့အကြောင်းပြချက်ပြောလဲ
ဟောမသူတို့ကအဓိကအကြောင်းပြချက်ကတော့ကျွန်တော်တို့ဥစ္စာပေါ့ရမွန်ကားတွေတင်တဲ့ကိစ္စနောက်ပြီးတော့ကျွန်တော်တို့ဟိုတက်မတော်နဲ့ PDS ဆိုတာ PDS ဆိုတာတက်မတော်ကတကားလည်းတူးတယ်ပဲလေတက်မတော်လောက်ကံပေါ့နော
်ထိုင်းနယ်စပ်ချစ်ချေတရားပေါ်ကနေတင်သွင်းခွင့်မရတဲ့ဂျပန်နိုင်ငံကနေလာတဲ့လိုင်စင်မဲ့ကားတွေအဝိအထည်တွေနဲ့တပတ်ရစ်ကုန်ပစ္စည်းတွေထိုင်းနဲ့မြန်မာဘက်ကလာတဲ့အခွန်မဆောင်ထားတဲ့ပစ္စည်းတွေကိုလည်းနယ်စပ်ဂိတ်တွေကနေတဆင်ဆက်လီတွေနဲ့တင်သွင်းနေတာကြားပြီးဖြစ်ပါတယ်အရင်တုန်းကတော့တင်မာမှုတွေတိတ်မရှိပေမဲ့လိုင်စင်မဲ့ကားကိစ္စတွေနဲ့ပတ်သက်လို့အောက်ခြေပိုင်းမှာတင်မာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးလိုင်စင်မဲ့ကားတွေကိုပြန်အပ်ပေးခဲ့ရတာဖြစ်ပါတယ်ရှင
်ကရင်ပြည်နယ်အတွင်းကလိုင်စင်မဲ့ကားတွေကိုသိမ်းယူခဲ့တဲ့အကြောင်းမှအေးမှစုံစမ်းတင်ပြခဲ့တာပါရှင် VOA American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018ခုနှစ်မတ်လ28ရက် VOE မြန်မာပိုင်းရဲ့အင်ကာနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုညပိုင်းနားဆင်ရမယ့်အစီအစဉ်နှစ်ခုထဲမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုမထုတ်လွှင့်ခဲ့မှာအရင်ဆုံးအင်ကာနေညတိုင်းထုတ်လွှင့်ပေးနေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရမှာပါမက်ခင်ဖြူထွေးကစီစဉ်တင်ဆက်ထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတကာစစ်မြင့်အထက်အမေရိကန်ရဲ့အနေထားကိုခြားပြရတဲ့အခါမျိုးတွေမှာသဘောထားချင်းမာတဲ့သူတွေကိုသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပိုးပြီးပါဝင်လာအောင်လုပ်နေတဲ့အပေါ်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကတော့စောင့်ကြည့်နေကြပါတယ်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးမိုက်ပွန်ပေအိုကိုနိုင်ငံသားရေးဝန်ကြီးတဲ့နေရာခန့်အပ်ဖို့အဆိုပြုပြီးတော့ရက်တိုင်းအတွင်းမှာပဲတင်းတင်းမာမာပြောဆိုလုပ်ကိုင်သူအဖြစ်နာမည်ကြီးတဲ့အရေးသမရပို့လက်ထက်တုန်းကတတ်တမတ်ဟောင်းဂျွန်ဘောလ်တန်ကိုလည်းသူ့ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးအဖြစ်နဲ့ရထားလိုက်ပါတယ
် The surest way to avoid conflict is to have a strong military capability
ပဋိပက္ခတွေရှောင်နိုင်မဲ့အသေးချာဆုံးနီးကတော့ခိုင်မာတဲ့စစ်ရေးစွမ်းရည်တည်ဆောက်တာပါရှေးခေတ်ကရောမတွေပြောကြတာရှိပါတယ်ငင်းချင်းလိုချင်စစ်ပွဲပြင်ရတယ်ဆိုတာပါပဲ
Mr. Bolton ဟာရုပ်သံတရင်မျက်မှောက်ရေးရာတုံသက်သူအဖြစ်ဆယ်စုနှစ်တစုလောက်လုပ်ခဲ့ပြီးတဲ့နောက်အစိုးရအမှုထမ်းအဖြစ်ပြန်လည်လုပ်ကိုင်လာခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြေရှိတဲ့အပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေချိန်မှာပဲ Mr. Bolton ဟာသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအဖွဲ့မှာညာလက်ယုံတစ်ယောက်ဖြစ်လာပါတယ
် Question How do you know that the North Korean regime is lying
ရုပ်ကိုရီးယားဆိုရလေနေတယ်ဆိုတာကိုခင်ဗျားတို့ဘယ်လိုသိတယ်လဲလို့မေးရင်သူတို့နှုတ်ခမ်းတွေလှုပ်ပြောနေတာကိုကြည့်ရင်သိပါတယ်
အမျိုးသားလုံခြုံရေးအကြံပေးဟောင်းတူဖြစ်တဲ့ Stephen Handley ကတော့ Mr. Bolton နဲ့ပတ်သက်ပြီးအခုလိုပြောပါတယ
် I think the rhetoric of out of John Bolton is
John Bolton နှုတ်ကထွက်တဲ့စကားလုံးတွေဟာကျွန်တော်မြင်မှာတော့နည်းနည်းအဆွန်းရောက်တယ်လို့ထင်ပါတယ
် Stephen Handley ဟာအခု Mr. Bolton မကြခင်တာဝန်ယူတော့မဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့အရင်သမ္မတ George W. Bush အစိုးရလက်ထက်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့သူပါသမ္မတ Trump ကိုယ်တိုင်ကခက်ပြက်ပြက်ပြောမှအလုပ်ဖြစ်တယ်ဆိုတာကိုပြသခဲ့တာဖြစ်တယ်လို့သူကပြောပါတယ
် But we have to make this point give this to the administration that
ဒီချက်ကိုထောက်ပြပြီးတော့ဆွေးအောက်ဖွဲ့ကိုကြံပေးရပါမယ်။နှုတ်ကရီးယားကိစ္စနဲ့ပတ်သက်ပြီးတော့လွန်းလွန်းကျွန်းကျွန်းချင်းချောက်ပြောဆိုနေတာနဲ့ပတ်သက်ပြီးတော့ဝေဖန်ခံရတဲ့အချိန်မှာပဲတရုတ်ရဲ့အာရုံစိုက်မှုကိုလည်းရလာပါတယ်။နှုတ်ကရီးယားဘက်မှာတရုတ်ကပြင်းထန်တဲ့ရည်ရွယ်မှုတွေလှုပ်လာပြီးတော့နှုတ်ကရီးယားခေါင်းဆောင်မှုအနေနဲ့လည်းဒီပေါ်မှာအာရုံစိုက်လာရပါတယ်။အခုဆိုရင်မဲ့သမ္မတ Trump နဲ့စကားပြောခြင်းနဲ့နျူကလ িয়ার ဆွနှုတ်ဖို့အရေးဆွနှုတ်လိုတယ်ဆိုတာတွေဖြစ်လာနေပါပြီ
။ Mr. Bolton ရဲ့အမြင်ဟာအရေးကြီးတဲ့အကြောင်းအရာအတော်များများမှာသမ္မတ Trump နဲ့တသဘောတည်းရှိတယ်ဆိုတာကိုတချို့ကထောက်ပြကြပါတယ
်။ I am concerned if I believe
ကျွန်တော်ကတော့စိုးရိမ်ပါတယ်။မြောက်ကိုရီးယားကိုလက်ဦးမှုရယူတိုက်ခိုက်ဖို့စစ်ပွဲဆင်နွှဲဖို့ဆိုတာတွေကို Mr. Bolton ကပြောနေတာပါ။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုလည်းသူကအပြင်းထန်ဆန့်ကျင်ပါတယ်။
စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်ပြောသွားတာပါမိုက်ဖွန်ပီယိုကိုနိုင်ငံသားရေးဝန်ကြီးအဖြစ်အစိုးပြုထားတဲ့အပေါ်မှာတော့ရှေ့လာတဲ့အထက်လွှတ်တော်မှအတည်ပြုဖို့ရှိပါတယ်မစ္စတာဘောတန်လိုပဲမစ္စတာဖွန်ပီယိုဟာလည်းအီရန်နဲ့ရယူထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတဲ့အသူပါပြီးခဲ့တဲ့ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝန်ပြိုင်ခဲ့ချိန်တုန်းကထရမ့်ကလည်းသူသမ္မတဖြစ်လာရင်ဒီသဘောတူစာချုပ်ကိုအမေရိကန်ဘက်ကဖျက်သိမ်းမယ်ဆိုပြီးတော့ကတိပြုပြောဆိုခဲ့တာဖြစ်ပါတယ်ရှင
်မကင်ဖြူထရေးစီစဉ်တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်ခါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်လာပါပြီကမ္ဘာကထာပြုပြီးဆွေးနွေးပေးမဲ့မသိန်ကြီးထိုင်းနဲ့အတူအစီအစဉ်ထုတ်လုပ်သူကိုညံဝင်းအောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစပါတော့မရှင
်အင်ကာနေညာချန်တိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မသိန်ကြီးထိုက်ပါမြန်မာရုပ်ရှင်တွေဗီဒီယိုကားတွေမြန်မာဇာတ်ကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့ရုပ်ရှင်ကြီးပရိသတ်တွေကြားကြေကြေပြန့်ပြန့်ဝေဖန်မှုတွေစမ်းစစ်မှုတွေအပေါ်အမှုပညာရှင်အတိုင်းဝိုင်းကြမှာအရေးတယူရှိပါသလားဒါဒီနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲဖို့ပြုပြင်ပြောင်းလဲဖို့အတွက်ဥတည်နေတာတွေရောတွေ့ရပါသလားဆိုတာကိုဒီညမှာစမ်းစစ်ဆွေးနွေးချရအောင်ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ဆိုင်းဆရာသတင်းစာဆရာကိုဦးဆွေနောက်နယူးယောက်ဖလင့်ဖင်အကယ်ဒမီကျောင်းစင်ရုပ်ရှင်ထုတ်လုပ်သူကိုကျော်သိန်းခအခွင့်အရေးလှှရှားသူမတ်တင်စာရွှင်လက်ရီတို့ကိုကျွန်မဖိတ်ခေါ်ထားပါတယ် အရင်ဆုံးတော့ဒီမြန်မာဇက်ကားတွေနဲ့ပတ်သက်ပြီးတော့ကျမတို့သောရရှင်ရဲ့ဝေဖန်ချက်တွေကိုကျမအရင်ဆုံးဖတ်ပြချင်ပါတယ်။ကိုချစ်စမ်းမောင်ဆိုသူရေးထားတာကတော့သူကလူတွေကကိုထက်တာမနာလိုနေကြတာကိုရိုက်လိုက်တဲ့ကားတွေရဲ့90ရာခိုင်နှုန်းကျော်လောက်ဟာဇက်လန်းဇက်အိမ်တုတရတဘာတစ်ခုမှမပြည့်စုံဘူး။နိုင်ငံခြားကားတွေကြည့်တခြားမကြည့်နဲ့အိမ်ကြီးချင်းတရုတ်တို့ဟောင်ကောင်တို့ဆိုဇက်ကားဆုံးသွားရင်တစ်စုံတစ်ခုတော့အတိကျန်ခဲ့တာအထူးသဖြင့်သူတို့တွေဇက်ကားပောက်တာလည်းမပြောနဲ့နောက်ခံသမိုင်းကြောင်းတွေအခြေခံရိုက်ထားကြတာမြန်မာမှာတော့ချစ်ကြိုက်လွမ်းကွဲညာဒါနဲ့ပဲတန်တရာလဲနေတာလို့ကိုချစ်စမ်းမောင်ကရေးပါတယ်နောက်တူကိုစော်စော်ကတော့သူကတော့မြန်မာကားမကြည့်တော့တာကလေးဘဝကလေးကားတဲ့လူကြီးဖြစ်ပြီးပြန်အားပေးကြည့်တယ်ဒုံရင်းပဲတဲ့ရုပ်ပြစာအုပ်ထုတ်တောင်းအဆင့်မမီလောက်ဘူးဖြစ်ကြတဲ့ဆန်းလောက်ကြတယ်အားပေးနေတဲ့သူတွေရှိတော့လဲရိုက်နေမှာပဲပြောပြလိုက်ပါ VOE တဲ့ဟုတ်ကဲ့ပါကိုစောစောနောက်တစ်ခုကတော့မနီနီဆိုသူရေးလာတာပါသူကတော့အစ်စ်တွေကိုကြိုးစိုးတယ်ဆိုပြီးလူကြားကောင်းအောင်ပြောနေတဲ့ဒါရိုက်တာတွေကိုမုန်းလို့တဲ့သူအဲ့လိုရေးလာပါတယ်နောက်တစ်ခုကတော့ကိုသူရင်ထွန်းဆိုသူရေးလာတာပါသူကတော့ဇက်ကားတကားကိုအမှုပညာမမြောက်ဖဲလှုပ်ရှားနေတဲ့ဒါရိုက်တာဇက်ညွှန်းရေးစရာထုတ်လုပ်သူနဲ့တရုတ်ဆောင်နေရှိနေတဲ့၍ဘယ်တော့မှမကောင်းနိုင်ဘူးလို့ရေးလာကြပါတယ်ဒါတွေကိုကြည့်ရင်တော့ဒါပြိသက်ရဲ့အဓိကထောက်ပြပြောချင်တဲ့အချက်တွေကတော့ရှင်းပါတယ်မြန်မာဇက်ကားတွေရဲ့အရေးသွေးနဲ့ပတ်သက်ပြီးတော့ကောင်းသလားမကောင်းသလားဆိုတာကိုဒါပြိသက်တွေအမြင်မှာတော့ဒါဝေဖန်မှုတွေပေါ့နော်မကောင်းမှုဆိုပြီးတော့ဝေဖန်မှုတွေအများစုရှိနေတာဆိုတော့ဒါနဲ့ပတ်သက်ပြီးတော့ထူးခြားခြားဆွေးနွေးဖို့မလိုဘူးလို့ထင်ပါတယ်အဲ့တော့ဒီထဲမှာထူးခြားတာကဒီအစ်စ်တွေကိုကြိုးဆိုတယ်ဆိုပြီးတော့လူကြားကောင်းအောင်ပြောနေတယ်ဆိုပြီးတော့အခုလဲလက်တလုံးမှာလဲအော်အော်တောင်းနေဖြစ်နေတဲ့ကိစ္စပါအဲ့တော့ဒီအမှုပညာလောကမှာစိတ်ကူးသစ်တွေအတွေးခေါ်သစ်တွေလုံပုံကိုင်းပုံအစ်စ်အခင်းချင်းသစ်ပေါ့နော်အမှုပညာလောကမှာတကယ်ပဲခါခါတီးတီးဖြစ်နေကြပါသလားဆရာကိုဦးစွေအရင်ဆုံးဆွေးနွေးပေးပါရှင်ဆရာ
ဟုတ်ကဲ့ Hello
ဟုတ်ကဲ့ဆရာကြားပါတယ်ရှင
်ဒါကဟိုမြန်မာကျုပ်ရှင်လောကနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောမယ်ဆိုကျွန်တော်မြန်မာနိုင်ငံမှာတော့တကယ်တမ်းကြာဆင်းနေတာကျုပ်ရှင်လောကတကူတော့မဟုတ်ဘောဗျတိလားမီဒီယာလောကကျမ်းမာရေးလောကဒီညာရေးလောကစီးပွားရေးလောကအကုန်လုံးကြာဆင်းနေတာပေါ့နော်ဒါပေမဲ့အခု VOA ကနေဒီမြန်မာကျုပ်ရှင်ဆိုပြီးတော့ခေါင်းသီးတက်လာလို့လာကျွန်တော်မြန်မာကျုပ်ရှင်လောကကြာဆင်းမှုတွေပြောရမှာပေါ့နော်အဲ့တော့ကျွန်တော်မြေကွာတိမိကြတဲ့ဖြစ်တော့ဆိုရင်ဗဒကြီးရေတော့မနည်းတန်းနေနေဝေးခြေကွာတော့နင်းအကျဉ်းတို့လင်မယာကြံမို့စားရစားရဇကားကြီးအများကြီးပဲဗျပြောရရင်မြမရုပ်ရှင်ကအဲ့ဒီဖြစ်ကာလကအစင်းနဲ့မနေချက်ဘူးတနည်းတနည်းဇကားပေါင်းအများကြီးပြောက်ခဲ့ပြီမဲ့လေအရေးသက်ကရုပ်ပြည့်ရုပ်ရှင်အပိတဲ့ဒါပေမဲ့အဲ့ဒီဖြစ်မှလေပြောမယ်ဆိုဒီကိခေါ်ပေါ့ဗျာပေါ်ကားတွေရေချောင်းရှိကြမှာပေါ့နော်ဒါပေမဲ့နည်းခဲ့လိမ့်မယ်ဒါပေမဲ့ဒီနေ့ဖြစ်မှာကြတော့ပေါ်ကားတွေတော်တော်များနေတယ်အခုပိသက်အများစုဝေဖန်ကြတဲ့အတိုင်းလို့ပေါ့ဗျာနော
်ဟုတ်ကဲ့ရှင့်
အဲ့ပေါ်ကားတွေဘာလို့ပေါ်ဟုတ်ကဲ့ပါပေါ်ကားတွေဘာလို့ဒီလောက်ပေါ်များအရတာလဲဆိုတာကိုကျွန်တော်ညီပြောရမယ်ဆိုရင်ဗီဒီယိုဒီမဆလာဖြစ်မှာဖလင်းရှားပါပြီးတော့ရုပ်ရှင်ရိုက်ဖို့ခက်ခဲလာတဲ့အချိန်ဗီဒီယိုပေါ်လာတယ်အဲ့ဒီပေါ်လာတဲ့ပုံမူတည်ပြီးတော့မြန်မာရုပ်ရှင်ကဟိုစင်ကဲဖြစ်စင်ရအခုလုံးကြာဆုံးလာတာဖြစ်တယ်။ဒါကြောင့်ဆိုဗီဒီယိုဖြစ်မှာအကုန်လုံးကအမျက်ဆုံးရရေးဟိုအဓိကထားလာကြတယ်နောက်စီးပွားရေးသမားတွေထုတ်ထုတ်ရေးလောကလည်းဝင်လာကြတယ်စိတ်ယုံတွေကထုတ်လိုက်တဲ့ဂုဏ်ပစ္စည်းလူတွေဇွေလူပဲပေါ့ဗျာပြောရမယ်ဆိုရင်တော့အနည်းတည်းကိုသကားကြီးအများကြီးထွက်ပြကြတယ်။ပုံလေးရက်နဲ့ရိုက်နိုင်တဲ့တိုက်တာတွေကိုမင်းသားတွေကလည်းသဘောကျခဲ့တယ်။အဲ့ဒီလိုပဲဟိုပြောရမယ်ဆိုရင်ထုတ်လုပ်သူတွေကလည်းသဘောကျခဲ့တာဟောဗျာ။ဒါကကျွန်တော်ကစာနေရေးသမားတစ်ယောက်အနေနဲ့လင်းလန်းကြံနေမှာအဲ့ဒီတော့တောင်းရအကြီးစားတယောက်အနေနဲ့ကျွန်တော်မျက်မြင်တွေ့တဲ့အရာတွေကိုပြောတာပေါ့နော်
။ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါရှင်။ဟုတ်ကဲ့။
ပြီးတော့ဟိုရိုက်ကျွင်းပေါ်မှာလည်းတင်းကိုထိုင်ကြီးကြတယ်။နော် အချို့တိုင်တိုင်ဆိုကျွန်တော်မြဝတဲ့နေရင်ဝေးရရင်တွေ့ကြရတာဝတ္ထုကိုကန်ပြီးတော့တန်ညွန်းလုံးပါတော့ဝတ္ထုစာအုပ်တန်ပြီးတော့တဲလော်လီချတာလေးပေါ့နော်ပြီးတော့ချောင်းသာကိုသွားကြတယ်တစ်ခါသွားလို့ရှိရင်၃-၄ခါလောက်ရိုက်တတ်ကြတယ်ကျွန်တော်ဆိုလိုတာဘာလဲဆိုတော့အညပညာကိုဝေးအတွက်အညပညာကိုကုသလုပ်ပြီးတော့ဝေးအတွက်သုံးချခဲ့တာကြတာပေါ့နော်ဒါပေမဲ့အကုန်လုံးတော့မဆိုလိုပါဘူးဒါပေမဲ့အများစုကတော့အဲ့ဒီအတိုင်းဖြစ်ကြကြတယ်အဲ့ဒီရဲ့ဒန်ဒီဒန်ဒီဒန်ဒီအားလုံးကမြမရုပ်ရှင်လောကအခုလိုကြာတင်လာကြရတာပေါ့နော်ဒါကျွန်တော်အရင်ပြောတာပါ
ဟုတ်ကဲ့ပါဆရာခိုးဆွေဆရာလိုင်းပေါ်မှာခဏနေပေးပါဦးရှင်ကျမဆွေးနွေးမဲ့သူတွေရောဦးဆောင်ဆွေးနွေးမဲ့သူတွေရောထပ်ပြီးတော့ဖိတ်ခေါ်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာလည်းကျမတို့အခြေတဝက်ထပ်ပြီးတော့ဆွေးနွေးကြတာပေါ့အဲ့တော့ဟိုပါဝင်ဆွေးနွေးဖို့အတွက်ကိုဘိုးဘိုးရှိပါတယ်ရှင်ဒီအမေရိကန်ပြည်ထောင်စုကပါကိုဘိုးဘိုးအခုဆွေးနွေးမဲ့ဒီရုပ်ရှင်ရဲ့မြမဇကားရီရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့ကိုဘိုးဘိုးဝင်ရောက်ဆွေးနွေးပါရှင်ခုနဆရာပြောသွားတဲ့အထက်မှာလည်းကိုဘိုးဘိုးဆွေးနွေးစရာရှိရင်အဲ့ဒီအချက်တွေလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခုနဟိုကျွန်တော်ဆရာပြောသွားတာအစားဆုံးတော့မကြားလိုက်ဘူးကျွန်တော်နည်းနည်းလေးနောက်ပိုင်းလေးကြားလိုက်ရအဲ့အဲ့ဒါကျွန်တော်ဟိုလက်ခံဟိုထောက်ခံပါလားဆရာပြောတဲ့ပုံစံကျွန်တော်လည်းအဲ့လိုမျိုးပေါ့လေဟိုအခုကသူတို့ကဟိုအနုပညာကိုတိုးတက်ခြင်းနဲ့တိုးတက်ခြင်းနဲ့ပြောတယ်ဘာမှဟိုနီးပညာပိုင်းမှာလည်းအာမထက်နောက်ပြီးကျရင်စီလုံးမှုပိုင်းမှာလည်းအာနဲ့ဟိုပြိတက်ကိုလည်းသူတို့ကအဲ့လိုမျိုးဟိုရိုက်ပြဟိုမြန်မာပြိတက်ကတော့မြန်မာကားပဲကြည့်တဲ့ပြိတက်ကတော့သူတို့ရိုက်ပြတဲ့ကားလောက်ပဲကြည့်ရတာပေါ့လေအကောင်းကောင်းကားတွေကျွန်တော်တို့အများကြီးမျှော်လင့်တာပေါ့ဒါပေမဲ့သူတို့ကဟိုအနုပညာအခုကျွန်တော်ပြောချင်တာအနုပညာလောကဘာလို့မတိုးတက်လဲဆိုတော့သူတို့ဘယ်လိုပြောမလဲဟိုအနုပညာရှင်တွေပေါ့နော်ဒီထက်ပိုပြီးတော့ဤပညာပိုင်းနောက်ပြီးကျရင်ဟိုဇလန်းရဲ့ခိုင်မာမှုအဲ့ဒါမျိုးတွေကျွန်တော်ကတော့ပို့ပြီးစူးစမ်းတင်တယ်လို့ပို့ပြီးထင်ပါတယ်ခင်ဗျာနောက်ပြီးတရားကိုတရားအဲ့ဒါမျိုးတွေဟိုအပြစ်တွေပုံချအပြစ်တွေပြောနေမှာစာအားလုံးဟိုစူပောင်းဟိုပေါ့နော်ဟိုတို့အရှိယဟိုအရှိယလူကြီးတွေကလည်းနောက်ကလူငယ်တွေရဲ့လူငယ်တွေရှိမှပြန်တင်စရာရှိတာတင်နောက်ကလူငယ်တွေကလည်းအရှိယလူကြီးတွေရှိမှပြန်လေ့လာရှိတာလေ့လာပြီးအဲ့ဒါမျိုးလေးဟိုကောင်းကောင်းလေးလုပ်ရင်တော့စေပိတတ်ပေါ့စေတနာထားပြီးလုပ်ရင်တော့ဒီထက်ပို့ပြီးအောင်မြင်မယ်လို့ထင်ပါတယ်အခုတော့ဟိုလောလောဆယ်တော့အမှုပညာလောကအဲ့လောက်ထိတော့တိုးတက်နေလို့ကျွန်တော်မထင်သေးဘူးခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ပါကျေးဇူးပါရှင်ကိုဘိုးဆွေးနွေးသွားတာတော့ဒါလူကြီးတွေရောမျိုးဆက်ဟောင်းတွေရောမျိုးဆက်တစ်တွေရောရှိနေပြီးသားလူတွေရောအစ်တွေရောအပြန်အလှန်လေးစားမှုနဲ့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဘက်ကနေပြီးတော့ဆွေးနွေးသွားတာပါအဲ့တော့ဒီမျိုးဆက်တစ်မျိုးဆက်ဟောင်းဆိုပြီးတော့ကိုဘိုးခုနပြောသွားသလိုပဲကျမတို့စီကိုစာရေးသားလာတဲ့လူတယောက်ရှိပါတယ်အဲ့ဒါကတော့တောင်ကြီးကကိုညီညီပါရှင်မအီတန့်စင်ကဖတ်ပြပါမယ်အဲ့စာ
ဟုတ်ကဲ့ပါရှင်သူကရေးသားထားတာကတော့မြန်မာလူငယ်တွေဟာဆယ်စုနှစ်များစွာကတည်းကနိုင်ငံတကာကိုထွက်ပြီးပညာသင်ကြတယ်။တချို့ကစီးပွားရေးဆိုင်ရာ၊တချို့ကနည်းပညာဆိုင်ရာ၊တချို့ဆိုအနုပညာတီထွင်မှုဆိုင်ရာစာရတွေကိုတွေ့နေရပါတယ်။သူတို့တွေဟာသင်ပြီးတဲ့ပညာကိုတချို့ဆိုမိမိကောင်းစားဖို့အဲ့ဒီပြည်ပနိုင်ငံတွေမှာပဲလုပ်ကင်စားတောက်ကြသလိုနှလုံးသားလှတဲ့လူငယ်တချို့ကြတော့အမိမြန်မာနိုင်ငံကိုပြန်ပြီးတီထွင်စမ်းသပ်ပြကြတယ်။ရုပ်ရှင်နယ်ပယ်ဘက်ကိုပြောရရင်နောက်ပိုင်းလူငယ်တွေကတိတ်တော်ပြီးတော့စီးစနစ်ရှိတဲ့အပြင်သူတို့ရဲ့ထုတ်ကုန်ရုပ်ရှင်ကားတွေဟာအစင်တန်းတစ်ခုကိုလှမ်းချိတ်လာနိုင်တာသတိထားမိတယ်။ငွေပေးကြည့်ရတာတန်တယ်လို့ပြိတ္တရဲ့အတိမတ်ပြုခံရတဲ့အထိကြော်ကြားလာကြတယ်။အခုတော့အဲ့ဒီလူငယ်တွေကိုရင်ဘတ်ဖွင့်ပြီးလက်ကမ်းကြိုဆိုရမယ့်အစားကန့်လန့်တိုက်ပြီးတော့တင်းခံနေတဲ့လူတစုကိုမြမရုပ်ရှင်ကြည့်ပြိတ္တကဒီပွဲမှာရှင်းရှင်းလင်းလင်းကြီးကိုတည်လိုက်ရတယ်။အဲ့ဒါကတော့မူမပြောင်းတဲ့လူဟောင်းတွေပါပဲ။ဒီဝေဖန်ချက်ပေါ်ကိုကျော်တင်ခိုင်အမြင်ကိုနားထောင်ကြပါလေလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါကျေးဇူးပါမိုက်အီသန်ရှင်။အဲ့တော့ကိုကျော်တင်ခိုင်ကိုတော့ကျမတို့စီကိုစာရေးသားလာတဲ့သောရရှင်တူကတောင်းဆိုထားပါတယ်ဒီပေါ်မှာကိုကျော်တင်ခိုင်ဆွေးနွေးပေးပါဦးရှင
်။ကျွန်တော်ကတော့ဒီပေါ်ဟိုအထက်ကဟိုအတွေ့အကြုံရှိပြီးတော့လက်ရှိဟို main stream ထဲမှာရှိရလူတွေနေတဲ့ဒီလူတစ်ပိုင်းကြီးဝင်လာတဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်သိရှိနေတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်။တကယ်တော့ဟိုကျွန်တော်ပြောချင်တာကအတရားနေပြီးတော့ဒီပညာရေးတင်လာတယ်။ဟောအထက်မှဝင်ပြီးတော့ဒါလုပ်ချင်တော့တိုးတက်ဖို့အတွက်ဟိုဝင်ရောက်လုပ်ကင်မှုစိတ်နေပေါ့နော်။ကြောက်လာကြတယ်။ကြောက်လာကြဆိုတော့ဟိုဘယ်လိုပြောမလဲ။ဟိုတကယ်ဆိုရင်တစ်လိုင်းဒီပါ။အမှန်ဆိုလို့ရှိရင်ဟိုလက်ရှိရိုက်နေတဲ့ကျွန်တော်တကယ်ဟိုရင်းဖြစ်တဲ့ဟိုလေးစားတယ်ပဲတိုင်းလည်းရှိပါတယ်။ဒီမှာဒီမှာလည်းလက်ရှိတယ်ရရှင်ဟိုရိုက်နေကြတယ်။ဘာလို့ဆိုတော့သူရိုက်တဲ့ကားကြီးလည်းဟိုရင်းအဲ့ကျွန်တော်ကတော့ review ပဲဖတ်နိုင်တာပါဗျာ။ဟိုကသဘောကျပါတယ်။ဟိုကဒီ review တွေဖတ်ပြီးတော့လေ။အဲ့ဘယ်လိုဖြစ်လဲဆိုတော့
သူတို့သွားတဲ့ line နဲ့ဒီအပြင်ကနေပြီးတော့ဟိုမြန်မာပြည်ကဝင်လာပြီးတော့ဟာဟိုပြည်နိုင်ပြီးတော့မြန်မာပြည်ကဝင်လာပြီးတော့ဟိုအခုမတို့ရှင်ရိုက်ကြတယ်ပေါ့ဒီလူတွေသွားတဲ့ line တစ် line နဲ့အခုလိုမျိုးမျိုးဆက်တည်တယ်လည်းပါတာပေါ့လေဒါမျိုးချို့တင်ရဲ့ဒီမှာကဲဟိုအပြင်ကနေဝင်လာတာမဟုတ်မြန်မာပြည်ကမှာပဲဒါပေမဲ့ဟိုသူရိုက်နေတဲ့ရုပ်ရှင်နဲ့အစ်စ်ဆိုလို့ရှိရင်ဒါတာအစ်စ်တွေပေါ်လာတယ်သူရိုက်တဲ့ရုပ်ရှင်တွေသူသွားနေတဲ့ line နဲ့တကယ်လက်ရှိ main screen မှာရိုက်နေတဲ့ဒါတာတွေတင်ပြတဲ့ပုံစံတွေကတစ် line ကြီးပါအဲ့တော့ကျွန်တော်ကဘယ်လိုပြောချင်တာလဲဆိုတော့ okay သူတို့မှာလည်းသူတို့ပြည်သူနဲ့သူတို့အပြင်းကြီးပိတ်သက်ကလည်းအစ်စ်တွေကိုဆိုတော့ဒီအနုပညာနဲ့ပတ်သက်ပြီးတော့အရသာအစ်စ်ပေါ့ဗျာသူတို့ကလည်းဟိုမတရင်လူတွေနဲ့မတူတာကိုတမျိုးတစ်ပုံသူတို့ခံစားကြည့်နေတယ်ကြည့်ရင်တော့အဲ့တော့ပြည်သက်ကလည်းသူပြည်သူနဲ့သူကရှိသားပြီးသားဖြစ်တဲ့ကြောင့်ပေါ့တကယ်ဆိုလို့ရှိရင်ဟုတ်ကဲ့ main screen မှာရှိတဲ့လူတွေနေနဲ့ဒါကစိုးရင်ကြာရေးစားလည်းမဟုတ်ဘူး။ဘာကြောင့်လဲဆိုတော့လက်ရှိကြည့်လေဟို drama စကားရှင်အကောင်းတဲ့စကားရှင်မှာရှိပါတယ်။ဒါကအထူးခု main screen မှာရင်းနေကြတဲ့လူတွေရှိတဲ့စကားရှင်မှာအကောင်းတဲ့ဟာတွေရှိတယ်။သူတို့ယုံသူတို့စကားတွေလည်းယုံပြီးယုံချင်တာပါပဲ။ဟုတ်အဲ့ဒါမပြောရနဲ့ပေါကားတွေတော့ကယုံပြီးယုံချင်နေသေးပါ။အဲ့ဒါကိုကြည့်ကြည့်ရရင်ဘာဖြစ်လို့လဲဆိုတော့ပရိသတ်က okay ပေါကားပရိသတ်ကလည်းပေါကားကိုအားပေးမယ်။ drama ကတကယ် main screen က director တွေအတွေ့အကြုံရှိတာပြီးသားအောင်မြင်နေပြတဲ့ director တွေရိုက်တဲ့စကားကိုလည်းပဲအခုတည်းကကျွန်တော်ကြားနေသိနေရတာပဲရှင်မီးရုံရှင်အားပေးတယ်အဲ့ဒီလိုမျိုးပဲအခု Mudra ခေါ်တဲ့ဟလာဘုံမျိုးဥပဒေမြင်ကားတွေလည်းဒီလိုပဲပြိသက်ကရှင်မီးရုံရှင်အားပေးကြတာပဲဒါသူတိုင်းနဲ့သူသွားတာပါဒါကြောင့်ကျွန်တော်ပြောချင်တာကတော့ဟိုစိုးရင်စရာဘာမှမရှိပါဘူးဘာကြောင့်လဲဆိုတော့ဟိုအခုမြန်မာပြည်မှာရှိခဲ့တဲ့တန်း60ဟလာလူလူထဲမှာတကယ်ရုပ်ရှင်ရုံတွေကိုပြန်ဝင်ပြန်ရောက်လာဖို့လူအိုက်လူတွေကတော့တောင်မရှိသေးပါဘူးအခုရုပ်ရှင်ုံတွေကိုပြန်ဝင်ရောက်လာကြတယ်ပြိတ္တာ
ဟုတ်ကဲ့
ဒီလူတွေဒီလူတွေကဆိုတော့ဒီရုပ်ရှင်ုံတွေကိုပြန်ရောက်လာအောင်ဆိုတော့ဟိုလူဖို့ကလက်ရှိလူတစ်တည်းရဲ့တောင်လည်းဖြစ်တယ်လို့လက်ရှိလူဟောင်းနေလည်းတောင်ဖြစ်တယ်အဲ့တော့ကြောင့်မို့ဘယ်လိုကြောင့်အတူတူလက်တွဲပြီးတော့ဟိုလုတာဝယ်ကျွန်တော်အနေနဲ့ကဟိုဘယ်လိုကြောင့်လဲလုဖို့ပဲအားပေးချင်တယ်ပေါ့နော
်ဟုတ်ကဲ့ပါ
သူရင်စရာတော့တကယ်ဆိုဘာမှမရှိပါဘူ
းဟုတ်ကဲ့ပါကိုကျော်သိန်းခကျေးဇူးပါအဲ့တော့ဒီစိုးရင်စိတ်ဆိုတဲ့ ਨੇ ပတ်သက်ပြီးတဲ့ခါရောက်တော့ဒါအမှုပညာလောကပဲရှင်ကြဲကြဲပြက်ပြက်ကြီးပဲဘသူမဆိုဒီလောကမှာဝင်ရောက်ချေချနိုင်တယ်ဘသူမဆိုကိုယ့်ရဲ့ထုတ်ကုန်ပါပဲဒါဟာပြိတ္တကြိုက်လို့ရှိရင်ဒါဟာရက်တီလို့ရတာပဲဆိုတော့ခုနဆွေးနွေးသွားကြသူတွေထဲမှာလည်းပါပါတယ်စိုးရိမ်စိတ်ပေါ့နော်ဒီ main stream ဟိုနေပယ်ထဲမှာရှိနေတဲ့လူဟောင်းတွေရဲ့စိုးရိမ်စိတ်လူသစ်တွေအပေါ်မှာစိုးရိမ်စိတ်ဆိုတော့ဆရာကိုဦးစွေဒီပေါ်မှာဆွေးနွေးပေးပါဘာတွေကိုစိုးရိမ်နေကြတာလဲရှင်ဘာစိုးရိမ်ချက်များရှိနိုင်ပါ
ဒီလိုပြောနေတာဟိုဆရာမပြောသေးဘူးပရိသတ်ပရိသတ်ဆိုတာတကယ်တော့ပြည်သူပေါ့နော်ပြည်သူဆိုတာတကယ်တော့အရာအလုံးကိုအဆုံးဖြတ်ပြီးနိုင်တဲ့လူတွေပါနော်အဲ့တော့ဟိုမြန်မာမြန်မာပေါ်ကားတွေတကယ်တော့မြန်မာနိုင်ငံမှာတကယ်တော့အများကြီးပါအဲ့ဒါကိုအကယ်ဒမီစီစစ်ရေးချဲ့ရေးအဖွဲ့မှာပါတယ်ဦးကြည့်ဆိုတော့ကမကြင်ရပြောမှုပါနော်အဲ့တော့တကယ်တမ်းဒီလိုကြည့်ရတဲ့ကတကယ်အစင်းနဲ့မြင်တာနေနေပြီပါအဲ့တော့ညီမပေါကားကြီးဘာလို့ကြက်ပြီလဲဆိုတော့ပိဋကကြောက်ပါပဲပိဋကကကကြည့်ရောဥပမာပြောရရင်ဟိုဟိုမက်တီးတဲ့ဖြစ်လို့ပေါ့နော်မုံညာရောက်နေအဲ့ဒီမုံညာပိဋကကမစားဘူးဆိုရင်မက်တီးဆက်ထွက်နိုင်မှာမဟုတ်ဘူးပေါ့နော်အပိဋကကစားသုံးနေလို့ဒါလည်းမက်တီးညက်လို့ဒါလည်းဆက်ပြီးတော့ရောက်နိုင်တော့အဲ့ဒီသဘောပါပဲရုပ်ရှင်ဆိုတာစူးပိုင်းနိုင်တယ်ကြာအဲ့တော့ကျွန်တော်တို့ညီမရုပ်ရှင်လောကမှာပေါကားရရှင်းနေရတယ်ပိတ်တဲ့နယ်ဆိုင်တာကောနော်ပြောရမယ်ဆိုရင်အရာအလုံးကပိတ်တဲ့နယ်ဆိုင်ပါတယ်ပိတ်တဲ့ဟာအရာအလုံးကိုရွေးချယ်ခြင်းရှိတယ်ဆိုတာအခုခီတို့တင်းငုံနဲ့ညောက်ပေါ်မှာအကောင်းဆုံးသက်စီပါပဲဒီဟိုဒီဟိုခီတို့တင်းငုံနဲ့ညောက်ရဲ့အောင်မြင်မှုကပိတ်တဲ့အဆုံးဖြတ်အဓိကပဲဆိုတာအကောင်းဆုံးသက်စီပါပဲနော
်ဟုတ်ကဲ့
အဲ့တော့ဟိုဟိုကျွန်တော်တို့အတွက်အကုန်လုံးပေါကားကြီးရက်ဖို့ကလည်းပိဿပုံမှာလည်းမူတည်တယ်မြမရုပ်ရှင်လောကကြီးတိုးတက်ဖို့ဆိုတာလည်းပိဿပုံမှာမူတည်ပါလေကျွန်တော်ပြောပြပ
ါဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ဒီမြမရုပ်ရှင်ဇာတ်ကားတွေနဲ့ပတ်သက်ပြီးတော့ဒါကြောကြားသူတွေပါနော်အမှုပညာနယ်ပယ်ဆိုတာတိတ်ပြီးတော့မှလည်းဩဇာကြီးပါတယ်ဒီကြောကြားသူတွေရဲ့တာဝန်ယူမှုတာဝန်ခံမှုအပိုင်းကိုလည်းကျွန်မဆွေးနွေးခြင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာရေးသားလာတာဒီဘာဒီမှာတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မပါပါဘူးမြန်မာရုပ်ရှင်ကားတွေကိုလေ့လာကြည့်လို့ရှိရင်လူခွင့်ရေးပိုင်းဆိုင်ရာအမျိုးသမီးရေးရာကိစ္စနောက်ခါဒီဟိုလိန်တူချစ်သူများဆိုင်ရာဒါတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာအမှုပညာလောက လောကလက်ရှိပေါ့နော်လုပ်နေကြတဲ့လူတွေကြားမှာဘလောက်တာဝန်ယူမှုတာဝန်ခံမှုရှိပါတယ်လဲဒါနဲ့ပတ်သက်ပြီးတော့လည်းကျွန်မဆွေးနွေးစီခြင်းပါတယ်မတ်တင်စာရှင်းလင်းရေးဆွေးနွေးပေးပါအောင်ရှင်
လက်ရှိကျမတို့ဒီမြန်မာနိုင်ငံရဲ့ရုပ်ရှင်ဒီနဲ့ပတ်သက်ပြီးအခုလိုမျိုးဒီပြည်သူတွေရောရုပ်ရှင်အမှုပညာရှင်တွေရောအစ်တတွေအဟောင်းတွေကဒီပေါ်မှာအလေးတူပြုပြီးတော့ဖိနှိပ်လာကြတယ်ဆိုတာကျမမြင်ရတော့ဒါနှိုးဆက်တစ်ခုလိုပဲပေါ့နော်ဒီနှိုးဆက်ကတော်တော်လေးကိုကျဲတဲ့အတွက်ကြောင့်မလို့အားလုံးကအိတ်နေရာကနေထလာရတယ်လို့ဟိုမဖြစ်မနေပြောဆိုဖိနှိပ်ရတဲ့အခြေအနေတွေရောက်လာတယ်ဆိုတော့ဒါကိုကျမတို့အကောင်းမြင်တယ်အကောင်းမြင်စီလိုပါတယ်ဒါဒီဟိုပို့ပြီးတော့ကျမတို့နိုင်ငံရဲ့ဒီရုပ်ရှင်လောကဒီလူငယ်တွေပေါ်မှာအများကြီးတယောက်မှုရှိအောင်ကြမ်းမမှုရှိရဲ့ဒီရုပ်ရှင်တော့ကပုံပြီးတိုးတက်လာစီဖို့အတွက်ကိုဟိုအကောင်းဖို့ဖြစ်လာရလို့စသီလို့ရအားလုံးကိုလေနောက်ဒီကျမတို့လက်ရှိကြာတာနေရုပ်ရှင်တွေပေါ်မှာဒီလုံးနဲ့တော့နှစ်နှစ်သုံးနှစ်လောက်ခေတ်ကကျမတို့ဒီအရက်ပတ်အဖွဲ့အစည်းတွေလူခွေအဖွဲ့အစည်းတွေထဲမှာပြောဆိုကြတာရှိပါတယ်ကျမတို့ကလိုအပ်ချက်တွေရှိနေပြီဒါလည်းဆိုတော့ရုပ်ရှင်လောကကလောကသားတွေရအခုလက်ရှိနည်းနည်းတော့ကြားနေတဲ့ဒီရုပ်ရှင်ပညာရှင်တွေဒီမှာရှိသေးရှိထိုက်တဲ့အသိပညာပေါ့နော်ရှိသေးတဲ့အသိပညာလို့ပြောတာသူတို့ရဲ့ဟိုဒီရုပ်ရှင်အမှုပညာဆိုတာထက်ကိုဒီကျမတို့နိုင်ငံမှာအသိမြုပ်နေခဲ့တဲ့ဒီလူခွင့်ရေးဆိုင်ရာဒီမိုကရေစီပိုင်းဆိုင်ရာသူတို့ကအပေါ်မှာဒီမတူကွဲခြားမှုတွေပေါ်မှာဘလို့နည်းနဲ့ကျမတို့ဒါပြပတဲ့လည်းဆိုအချက်လက်ဒီဒါတွေကတော်တော်လေးကိုဟိုအားမင်းနေရပေါ့နော်ကျမတို့ဒီဘက်ဒီဒီတက်တော့လှူရှာနိုင်ငံကြီးတမားတွေတက်မှာတော့ဒါတွေကအများကိုအားကောင်းခဲ့တယ်ဆိုလို့တကယ်ဒီလူလူတွေရှားမှာလည်းအားမင်းနေတယ်လို့ဒီရုပ်ရှင်လောကသားတွေထဲမှာလည်းအားမင်းနေရကိုကျမတို့ဒါเนี่ยว่าที่นี่อ่ะดิตัวที่มันตันซ้ําในปอมาหาตาลุตาหล่องเปียงนาที่ท้อเนท้อเนปုံซันโปลิโอในปอมาหล่องเปียงนาขึ้นแต่คําที่โปลิโอมันตันซ้ําที่อเผ่ซี้ดิญาติมาตลอดเลยใส่ไม่กล้าขึ้นจ้ะเลยไอ้ลูกเว้ยเลนจูชิตูริปอมาเลยที่หาตาอนีเนี่ยแหละอีกอ่ะปะปะมาเลยป่ะเนาะปะมาขึ้นแต่คําเลนจูชิตูริโอ้อินกระเดะก็ที่พวกเราที่บาดายิอย่าผิดดีมุยิอย่าผิดดีหึ่งชะท่าในเฉยนี้มาที่ဒီရုပ်ရှင်တွေပေါ့နော်အားလုံးကမီဒီယိုပြုကြည့်ကြတဲ့ရုပ်ရှင်တွေမှာလည်းလင်းလင်းချစ်သူတွေအပေါ်မှာရဲမားတဲ့တင်းစကားတွေကဒါတကယ်လင်းလင်းချစ်သူအကြောင်းတွေကိုတော့တင်းဟိုဖော်ပြတဲ့နေ့တိုင်းပိုင်မှုတွေမရှိရင်လည်းဟိုပြတဲ့အခါကျတော့အမားရောက်တယ်အဲ့လိုရောက်တဲ့အခါကျတော့တကယ်လက်တွေ့ကလင်းလင်းချစ်သူတွေအပေါ်မှာတော်တော်ထိခိုက်စေရလူကုန်တိုက်ခါကိုထိခိုက်စေတဲ့အချက်တွေတော့များများစွာမြင်လာရတယ်ဆိုတော့ဒါဒီကျမတို့ဒီလူတိုင်းဝိုင်းကိုလည်းပြန်ပြီးအစိတ်အောက်ဖြစ်စေတယ်ဒီအတွက်ကိုကျမတို့ရက်ဖက်ဖွဲ့စည်းတွေကိုလူခွင့်ဖွဲ့စည်းရတယ်နေနေနေလို့မတင်တော့ဘူးလူပညာရှင်တွေနဲ့ဆွေးနွေးရတော့မယ်သူတို့အသိပညာပေးပြီးကျမတို့လုပ်ဆင်ပြီးတော့ကျမတို့မြင်လာတယ်ပေါ့နော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးပါအဲ့တော့မြန်မာပြည်ကနေပတ်ဝန်းဆွေးနွေးမဲ့ဥခင်မောင်လွင်ရှိပါတယ်ရှင်ဥခင်မောင်လွင်ဝင်ရောက်ဆွေးနွေးပါရှင်
ကျွန်တော်ဆင်းရဲလို့ရတာကနိုင်ငံရေးရှိတော့နဲ့စီဝါရေးရှိတော့ကနေရဆင်းလို့ဆင်းနေပါရဲ့နိုင်ငံရေးရှိတော့ကကြည့်မယ်ဆိုရင်တော့အစိုးရနဲ့နိုင်ငံရေးဝန်ကြီးဌာနကြီးအားနည်းချက်များကြောင့်ဖြစ်ပြီးဒီနေ့အခြေကြီးဒီဒီလူဝါရဆိုင်နဲ့စိုးရကြီးလူဝါရဆိုင်ဇာကားများနဲ့ဟိုရချို့လို့ခလုတ်ခွေရရှိပြီးကိုစီနဲ့ဒီစင်းတော့ဇာကားများကိုစဉ်းစားချက်ချင်းဇတားကြံ့ကြအောင်လုပ်ထားခြင်းတော့အနောက်ဆက်ဆံရပြီးအစိုးရကြီးဝါရချက်ဇာကားများကိုအကြိမ်ကြီးစီညာအကြိမ်စီညာကိုပေါ်တည်ပြေးနေကြပြီးဒီအမှုကြီးများတော့အဖြစ်တွေကိုခြံလက်ထားခဲ့ပြီးစီဝါရေးရှိအောင်ကြည့်နေဆိုရင်တော့ဒီကလာပြေးကြီးကအရင်ကရှင်းရတဲ့ကိစ္စဖြစ်ပါတယ်လူတိုင်းကဥပဒေရရောရရဖြစ်ပြီးခုခုကများကိုလည်းမထင်းထင်းနဲ့ပဲအရင်ကညောင်းပြီးတော့အမျက်ကမတည်ကြဖြစ်ပြီးစီဝါရေးနဲ့ဇာကားများကိုလည်းပေါ်ပြီးရန်ကြပြီးတော့
ဟုတ်ကဲ့ပါဥက္ကမောင်လွင်ကျေးဇူးတင်ပါတယ်ရှင်ဒီစင်စာပိုင်းနဲ့ပတ်သက်ပြီးတော့ဒီဘက်ခေတ်ပိုင်းမှာတော့တော်တော်လေးဟိုရှော့ရှော့ပေါ်ပေါ်ဖြစ်လာတယ်လို့ပဲယူဆရပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲမှာတော့အရေးသွေးနဲ့ပတ်သက်ပြီးတော့ဒီကိစ္စကိုကျွန်မအကျေမချဲ့တော့ပါဘူးဆိုတော့ကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းဆွေးနွေးဖို့စောင့်နေပါတယ်ရှင်ဝင်ရောက်ဆွေးနွေးပါကိုနေဦးလင
်းအဲပြောရရင်တော့ဗျာကဘာကြီးလုံးနေဆိုတာလက်မခံနိုင်သေးတဲ့လူကဘာကြီးပြားနေသေးလေလို့ပဲထင်တဲ့လူတွေနဲ့ပြိပခါလို့ပဲရှင်ပါတယ်ဗျာဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်တော့ဒါတွေဘာကြောင့်ဖြစ်လဲဆိုသေးချာစဉ်းစားလို့ရှိရင်တော့ဗျာအဓိကတော့ဇက်ကားရိုက်နေဆိုတော့ဇန်ညုံးလိုတာပေါ့နော်ဇန်ညုံးဆိုတာလေဇန်ညုံးအရင်မှာဘာရှိလဲဆိုတော့ကျွန်တော်တို့ဖြစ်တော့ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့အချိန်တုန်းကဆိုလို့ရှိရင်တော့အဓိကတော့စာပေအားနည်းမှုကပေါ်ပေါက်လာတာပေါ့နော်စာပေများများဖြစ်ဟာမဲစာပေလူတွေကအတိညာများများမြင့်လာမယ်အဲ့ဒီအခါမှာသူတို့ရဲ့ဓမဲကလည်းပုံပြီးတော့အည်သွေးရှိတဲ့ကိုကိုကိုလည်းအည်သွေးမြင့်တင်တယ်လို့လူတွေလည်းအည်သွေးရှိလာတယ်အည်သွေးရှိတဲ့ရုပ်ရှင်ကားတွေကိုပို့ပြီးတော့နှစ်သက်လာတယ်လို့ထင်ပါတယ်ဗျကျွန်တော်တို့ဥမာတခုဆိုပါဆိုဗျာဥတုခရိုက်တဲ့ဟာမျိုးပေါ့နော
်ဟုတ်ကဲ့ရှင်
နော်ဥတုခခေကနောက်တစ်ခုကကြံမိုးလိုဟာမျိုးပေါ့နော
်ဟုတ်ကဲ့ရှင်တော
့ဘောကလူဟာအကောင်းကြိုက်လာတာနဲ့အများအကောင်းကိုမျိုးလင့်လာတာပေါ့နော်တဖြည်းဖြည်းအဲ့တော့ပြီးခဲ့တဲ့ခေတ်မှာဘာဖြစ်သွားလဲဆိုတော့
လူတွေကဟောပေါ့နော် blame ပေါ့ဟိုတခြားသူကိုအဖြစ်တင်နေနေနေပဲကိုကိုကိုဟောပေါ့ဟောရှေ့ဟိုရောက်တယ်ပေါ့နောက်ခုပဲပြန်စင်းစားကြည့်ဗျာဒီပြီးခဲ့တဲ့နှစ်ပိုင်းမှာဗျာဟိုနဝတ္တရပဲဆိုပါစို့ဒီဂီတလိုင်းနဲ့ရုပ်ရှင်လိုင်းညာဂီတလိုင်းကတိုးတက်လာတယ်ဗျာဘယ်သူမှအကြည့်ပြောလို့မရဘူးလေးပြူဆိုတာကျွန်တော်စင်ကာပူရောက်မှသိတာဒါပေမဲ့သူ့စကားကိုသူ့တခြင်းကိုကျွန်တော်ဒီနေ့တည်းလက်ခံလို့ရတယ်ဗာလဲဓာတ်ပါတယ်ဓာတ်နာပါတယ် philosophy ဘာညာပေါ့ဗျာအကုန်လုံးပေါ့နော်
တွေးခေါ်ပါဟုတ်ကဲ့အဲ့တော
့ရုပ်ရှင်ကဘာကြောင့်မဖြစ်ကြလဲ instrument ကြောင့်လည်းမဟုတ်ဘူးလူတွေကြောင့်ပဲမတိုးတက်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်အဲ့တော့ကျွန်မနောက်ဆုံးအနေနဲ့ဆရာကိုဦးစွေကိုအလှည့်ပေးချင်ပါတယ်ဆရာsecond 30လောက်ပဲအချိန်ရပါတယ်အဲ့တော့ဒီမြန်မာရုပ်ရှင်ကားတွေအပေါ်ဆရာပြစ်ပြစ်နှစ်နှစ်ပေါ့နော်ဝေဖန်မယ်ဆိုရင်ဆရာဘာများပြောချင်ပါသလဲဒီတိုးတက်ရင်နဲ့ပတ်သက်ပြီ
းကျွန်တော်နိုင်ငံကုန်တက်ကြကြရဗျအခုလက်ရှိမြန်မာရုပ်ရှင်ကားတွေမြေသက်တစ်ဒီကိုနေရာပြီးမှသာလင်မြေသက်တစ်ဆိုရရုပ်ရှင်အတက်ပြညာအဝဝကိုစနစ်တကျစင်ရတနပ်ကြတဲ့လူငယ်တွေကိုကျွန်တော်တို့အားကိုးလိုအပ်နေပြီကျွန်တော်တို့လူကြီးတွေကိုအားကိုးလို့မရတော့ဒါပဲကျွန်တော်ပြောပြရစေ
ဟုတ်ကဲ့ပါဆရာကိုဦးစွေကျေးဇူးတင်ပါတယ်ရှင်နောက်ဝင်ရောက်ဆွေးနွေးပေးခဲ့တဲ့ဒီကိုကျော်သိန်းခမတ်တင်စာရှင်လက်ကြီးကိုနေဦးလင်းအပါဝင်ကျမတို့ရဲ့ဟိုတော်ရရှင်တွေဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
မတင်လေးတိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့အင်္ဂါညဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေဖမ်းယူနားဆင်နိုင်ပါရရှင်။အခုအင်္ဂါညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါဦးမရှင်။
တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60အမေရိကန်ပြည်သူတွေကနေဒီတစ်ပတ်အတွင်းမှာထွက်သွားဖို့တင်းလာနေတော့ကအမိတ်ထုတ်ပြန်ကြီးညာလိုက်တဲ့ပေါ်ရုရှားဆိုရကတုတ်ပြန်မဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။ပြင်သစ်၊ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လိုင်းဝင်တဲ့စုစုပေါင်း89000ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ပြည်ထောင်စုနေထိုင်တဲ့ရုရှားတချို့ဟောင်းအစိတ်ကခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုရှားရဲ့လုံရဲစုပြီးပြည်ထောင်စုရကပြောဆိုထားပါတယ်မင်းခင်ပြောင်စုမှာနေထိုင်တဲ့လူရည်စီးရင်နောက်တစ်ချိန်ကောက်ခံတဲ့အခါမှာမိကွန်းတွေတဲ့နိုင်ငံသားဟိုမဟုတ်ဆိုတဲ့မိကွန်းကိုထည့်သွင်းသွားမယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကကြေညာလိုက်ပါတယ်အမေရိကန်သံတမန်စီးရင်ဌာနကနေလူရည်စီးရင်ကို10နှစ်တခါကောက်ခံတဲ့နေရာမှာလာမယ့်2020ခုနှစ်မှာတစ်ချိန်ထပ်မံကောက်ခံဖို့ရှိနေပါတယ်ဒီအတွက်မေးမဲ့မိကွန်းတွေကိုအခုစနေနေ့နောက်ဆုံးထားပြီးပြုစုမှာပါလူနေစုတွေရဲ့မဲပင်ခွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတရအတွက်အချက်လက်တွေလိုတာကြောင့်တရားရေးဌာနရဲ့တောင်းဆိုချက်အရနိုင်ငံသားဟိုမဟုတ်မိကွန်းကိုထည့်သွင်းဖို့ဖြစ်လာတယ်လို့ကုန်သွယ်ဝင်ကြီးရဲ့ရုံးမှတ်တမ်းမှာတင်းတာနေတော့ပေါ်ပြထားပါတယ်83နှစ်မြောက်တက်မတော်နေ့ကို March 29ရက်နေ့မှာနေပြည်တော်မှာကျင်းပခဲ့ပါတယ်စီးရေးပြခန်းနာကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်နေအညီကျင့်သုံးကြောင်းအလေးထားပြောဆိုသွားပါတယ်
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကြီးညပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 16153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.